Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရ2024ခုနှစ်ဇန်နဝါရီလ16ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်လိုင်းဒိုမီတာ3249လိုင်းလက်မီတာ190အထိကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ဂါဇာဒေသမှာစစ်ရှင်လျှော့ချဖို့အချိန်ရောက်နေပြီလို့ American သမ္မတအင်ဘီရိုကဣဇရဲလကိုတိုက်တွန်းလိုက်ပါတယ်။ရုရှားရဲ့စစ်ကုတ်ကဲရေးလေးနှစင်းကိုယူကရိန်းလီဒါဘက်ကပြစ်ချခဲ့တယ်လို့ယူကရိန်းစစ်ဘက်အကြီးအကဲကပြောဆိုပါတယ်။ရှမ်းမြောက်ဒေသမှာစစ်ကောင်စီနဲ့ညီနောင်သုံးဘွဲ့အကြားအပြစ်ရသဘောတူလိုက်တယ်ဆိုပေမဲ့သဘောတူညီချက်ကဆွဲပုံမှာပဲရှိပြီးတော့ဒုက္ခသည်တွေနေရာမပြောင်းနိုင်ကြဘူးလို့ဆိုပါတယ်
။ဒီလိုထိတ်တန့်ရောက်တဲ့နေ့ပြီးမှတော့နိုင်ငံရေးအချင်းသားတူတေဆုံးခဲ့ရတဲ့အကြောင်းရင်းတင်ပြပို့ချက်ထိုင်းဘက်ကိုတရားမဝင်ဝင်လာတဲ့မြန်မာတချို့ဖမ်းဆီးခံရတဲ့အကြောင်း Digital T အဖြစ်ပြောင်းလဲတော့မယ်ထိုင်းတီရဲ့အချောက်ဆရာတွေနဲ့အတူပဲရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာတော့သတင်းတောင်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တက်ရောက်သတင်းလှအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်ကပြောပြပေးပါအောင်ရှင
်။ရုရှားရဲ့တေဂျိုသတိပေးထောက်လိုင်းလေယာဉ်နှစ်စင်းကိုယူကရိန်းလီဒါကပစ်ချလိုက်တယ်လို့ယူကရိန်းစစ်တပ်အကြီးအကဲကတနင်္လာနေ့ကပြောလိုက်ပါတယ်။ရုရှားလေယာဉ်တွေဟာမိုင်400အကွာမှာရှိတဲ့ရန်သူကိုသိရှိနိုင်ပြီးမြေပြင်ကတပ်တွေစီကိုသတင်းပို့ပေးနိုင်ပါတယ်။ယူကရိန်းမှာရှိတဲ့ရုရှားတပ်တွေကိုလှုပ်ရှားရမှာဒီလေယာဉ်တွေကိုမရှိမဖြစ်အရေးပါပါအသုံးပြုကြတာပါ။ပြောကြသွားလဲဆိုတဲ့လေယာဉ်20က A50 အမျိုးအစားနဲ့ IL-22 အမျိုးအစားထောက်လိုက်လေယာဉ်တွေဖြစ်ကြပါတယ်။လေယာဉ်တွေကိုဘလို့ပစ်ချခဲ့တယ်ဆိုတာကိုတော့ယူကရိန်းလက်နက်ကိုင်တပ်ဖွဲ့များရဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဗယ်လာရီဇာလူစင်နီကမပြောချပါဘူး။ယူကရိန်းဟာအနောက်နိုင်ငံတွေစီကလေကြောင်းကာကွယ်ရေးစနစ်ကိုရရှိထားတာပါ။လူမှုမီဒီယာပေါ်မှာသူတွဲတင်လိုက်တဲ့ဗီဒီယိုထဲမှာတော့ယူကရိန်းနဲ့ရုရှားအကြားမှာရှိတဲ့အဇော့ပင်လယ်ပြင်မှာလေယာဉ်ကိုဖမ်းယူသိနိုင်တဲ့စစ်ဘော်ကနေပျောက်သွားတာကိုပဲတွေ့ရပါတယ်။ A50 လေယာဉ်ပေါ်မှာလူ15ယောက်လိုက်ပါထောင်လန်းနိုင်တာပါ။ရုရှားလေတပ်ကစစ်ဆေးရေးအတွက်အဲ့ဒီလိုလေယာဉ်မျိုး6စင်းကိုအသုံးပြုနေပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးရုရှားစစ်တပ်ကအတည်ပြုချက်ချက်ချင်းမရရှိသေးပါဘူး။လက်ရှိချေဟာဂါဇာမှာစစ်ဆင်နေတာကိုလျှော့ချရမယ့်အချိန်ဖြစ်တယ်လို့အမေရိကန်သမ္မတအိမ်ဘူရိုကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။အစ္စရေးခေါင်းဆောင်တွေကဟားမတ်စစ်သွေးကြွအုပ်စုပေါ်စစ်ဆင်ရေးကိုဆက်လက်တိုးမြှင့်စစ်ဆင်မယ်လို့ပြောနေတဲ့အချိန်မှာအခုလိုပြောဆိုချက်အိမ်ဘူရိုကထွက်လာခဲ့တာပါ။ဒီပြောဆိုချက်ကရက်တရအဖြစ်မှာအမေရိကန်နဲ့အစ္စရေးကြားအမြင်ကွဲပြားနေတာကိုလည်းပြသနေပါတယ်။ပြစ်မှတ်ကိုပဲအဓိကထားလို့တိုက်ပွဲငယ်လေးတွေနဲ့စစ်ဆင်ရေးကိုကူးပြောင်းမှုအမေရိကန်ကအစ္စရေးကိုပြောနေကြောင်း CBS ရုပ်မြင်သံကြားနဲ့တွေ့ဆုံရမှာအင်ဂျီရောအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောကြပါတယ်။အဲဒီလိုကူးပြောင်းမှုအခုအချိန်ကတင့်လျော်တဲ့အချိန်ဖြစ်ကြောင်းသူကဆိုပါတယ်။ဟားမတ်စ်ကိုချိန်မုံနိုင်တဲ့အထိတစားကားဖြစ်ဖမ်းဆီးထားသူအလုံးပြန်လွတ်တဲ့အထိတိုက်ခိုက်သွားမယ်လို့အစ္စရေးဝန်ကြီးချုပ်နတ်တန်ယာဟုကအခိုင်အမာပြောထားတာပါ။တနင်္ဂနွေနေ့တော့ဖမ်းဆီးထားတဲ့အစ္စရေးတစားကား3ဦးရဲ့ဗီဒီယိုဟားမတ်စ်ကထုတ်ပြန်လိုက်ပါတယ်။အတင်းကျပ်လောက်ခိုင်းတယ်လို့ယူဆတဲ့အဲဒီဗီဒီယိုမှာစစ်ကိုအဆုံးသတ်ဖို့နဲ့သူတို့အိမ်ပြန်နိုင်အောင်လုပ်ပေးဖို့အဖွဲ့ခံသဘောကပြောထားပါတယ်။အစ္စရေးတပ်ဖွဲ့တွေကဂါဇာမှာတနင်္လာနေ့ကလေကြောင်းကနေဆက်လက်တိုက်ခိုက်နေကြပြီးမနေ့ကလူ130ကျော်သေဆုံးခဲ့တယ်လို့ဟားမတ်စ်ရဲ့ကျန်းမာရေးဌာနကပြောပါတယ်။ဂါဇာတောင်ပိုင်းခန်ယူနစ်ဒေသကလက်နက်သုံးလုံးရာနေရာကိုလေကြောင်းကရောမြေပြင်ကမှာအစ္စရေးကတိုက်ခိုက်ဖျက်ဆီးခဲ့ပြီးဂါဇာမြောက်ပိုင်းမှာတော့စစ်သွေးကြော5ယောက်သေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အရသားနဲ့တိုက်ခိုက်သူကိုခွာချမဖော်ပြတဲ့ဂါဇာကျမ်းအိဌာနစည်ရင်မှာတော့စစ်ဆကလေးကအနည်းဆုံးလူပေါင်း 14,100 တေဆုံးခဲ့ပြီးလူပေါင်း 6,000 ကျော်ဒဏ်ရာရှိခဲ့တယ်လို့ဆိုပါတယ်။ပဋိပက္ခနဲ့လူသားချင်းစာနာထောက်ထားရေးကိုဆွေးနွေးဖို့ဒေသတွင်းရောက်ရှိလာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါန်ကတော့အပြစ်ခတ်ရစရေးဟာတစ်ဖက်သက်မဖြစ်နိုင်သလိုအကြောင်းခံသတ်မှတ်ချက်မရှိဘဲလည်းမဖြစ်နိုင်ဘူးလို့ပြောပါတယ်။သူကဂါဇာမှာရေရှည်တည်တံ့တဲ့အပြစ်ရရေးဖြစ်ဖို့ဆော်လိုက်ပါတယ်။ဒါပေမဲ့အခုအချိန်စစ်ပွဲကိုရလိုက်တာဟားမတ်စ်အတွက်အောင်ပွဲဖြစ်နိုင်မယ်လို့အစ္စရေးကပြောထားပါတယ်ခင်ဗျာ
။ VOA American န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရုပ်သံကနေမနေ့ခင်အင်္ဂါနေ့မနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်စစ်ကောင်စီနဲ့ညီနောင်သုံးဘွဲ့ကြားအပြစ်ခတ်ရေးအစိုးရသဘောတူညီချက်ကစာရွက်ပေါ်မှာပဲရှိသေးတယ်လို့မြေပြင်မှာအလုပ်လုပ်နေတဲ့ခရီးရန်ဖျားကြောင့်လူမှုဝန်ထမ်းအကျိုးဆောင်တူကပြောကြပါတယ်။တိုက်ပွဲတွေနဲ့လမ်းပိတ်နေတာတွေကြောင့်ချမ်းမြောက်ကဝေးလံခေါင်ပြားဒေသတွေကိုလူသားချင်းစာနာထောက်ထားရေးအကူအညီမပို့နိုင်သေးဘူးလို့လည်းလူမှုဝန်ထမ်းအကျိုးဆောင်တွေကပြောတာကိုကက်သိုလစ်အာရှသတင်းဌာနတို့အတိတ်ပဲရတဲ့ UCA သတင်းကဖော်ပြထားတာပါ။အပြစ်ခရဆက်လိုက်တဲ့ဆိုပေမဲ့ခရီးရန်တွေအပါဝင်ထောင်ချီတဲ့ဆစ်ဆောင်ပြည်တွင်ဒုက္ခသည်တွေဟာသူတို့တရက်ကိုမပြန်နိုင်ကြသေးပါဘူးဒုက္ခသည်ခုနှစ်ဟာလာရှိုကကက်သလစ်ဖျားเจ้าမှာခိုးလုံနေကြပြီးတခြားဒုက္ခသည်တွေကဘုန်းကြီးเจ้าတွေမှာခိုးလုံနေကြတယ်လို့ UCA သတင်းကဆိုပါတယ်ဒုက္ခသည်တွေကသူတို့လုံခြုံရေးကိုစိုးရိမ်ရတဲ့အတွက်မပြန်နိုင်ကြသေးတာဖြစ်တယ်လို့ဖျားเจ้าလူမှုအကျိုးဆောင်တွေကပြောကြပါတယ်ဘုရားသခင်ကဖွဲ့စည်းတွေပုံတိကအလူရှင်တွေနဲ့အတူဒီလူမှုအကျိုးဆောင်တွေကဒုက္ခသည်တွေကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးနေကြတာပါဂါဇာတမျောင်းဒေသကိုအခုကြီးရောက်ရှိနိုင်တဲ့နေရာတွေထပ်မတိုးဘူးဆိုရင်လူရဲ့နှစ်သက်မှနှစ်သန်းဟာငါမှုခေါင်းပါမှုနဲ့ယောဂကပေးကြောက်နိုင်တယ်လို့ကုလသမဂ္ဂအခုကြီးပေးဌာနတွေကတနင်္လာနေ့ကသတိပေးလိုက်ပါတယ်။ကမ္ဘာစားနပ်ရေးခါအစီအစဉ် WFP ကုလသမဂ္ဂကလေးများပညာရေးရမုံဝေဖွဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO တို့ကပူးတွဲကြေညာချက်ထုတ်ပြန်သတိပေးလိုက်တာဖြစ်ပါတယ်။ဂါဇာကပါလက်စတိုင်းပြည်သူတို့စီအခုကြီးရောက်ဖို့ဝင်ပေါက်လမ်းအသစ်တွေဖွင့်နေစဉ်ကုန်တင်ကားတွေကိုနေဆက်စစ်ဆေးဂိတ်တွေကပို့ပြီးခွင့်ပြုလူသားချင်းစာနာထောက်ထားရေးဝန်ထမ်းတွေတွာလာလှုပ်ရှားတာအပေါ်ကန့်သက်ချက်တွေကိုလျှော့ချပေးအကူအညီပေးဖို့စစ်စစ်သုံးသက်ကြသူတွေနဲ့အကူအညီကိုဖြန့်ဝေနေကြသူတွေရဲ့လုံခြုံရေးပေါ်အမတ်ခံချက်တွေပေးဖို့လည်းကြေညာချက်ကတောင်းဆိုထားပါတယ်ဒီလိုတွေလုံးပါတာငါ့မှုခေါင်းပါမှုဘေးမကျအောင်လုပ်နိုင်ပါမယ်လို့ WFP ရဲ့အမှုဆောင်ဒါရိုက်တာစင်ဒီမက်ကင်းကပြောကြားပါတယ်လက်ရှိချင်းနေမှာဂါဇာဝင်လန်းနှလန်းကိုပဲအသုံးပြုနေရတာကြောင့်လက်စင်ပို့ပေးရမယ့်အကူအညီသတ်မှတ်ရထားချက်ရဲ့20ရာခိုင်နှုန်းကိုပဲပို့ပေးနိုင်ပါတယ်လို့ WFP ကပြောကြားပါတယ်ခင်ဗျာ။ထောင်ထဲမှာရှိနေတဲ့အီရန်နိုင်ငံတော်စက်ကြီးဝါရဖြတ်ချည်တယ်လို့ဆွဆွဲပြီး Nobel ငြိမ်းချမ်းရေးဆုရှင် Nagis Mohammadi ရဲ့အပြစ်ကြခြင်းကိုတွန့်ပြလိုက်ပါတယ်။ Instagram မှာတင်ထားတဲ့ Mohammadi ရဲ့မိသားစုလူမှုစာမျက်နှာအရ Mohammadi ကို2015လတီရန်မျိုးနဲ့အနာကပြည်နယ်တွေရဲ့ပြင်ပမှာနေထိုင်မှုနှစ်နှစ်ခီးသွားလာခွင့်ပိတ်တာနှစ်နှစ်လူမှုနိုင်ငံရေးအုပ်စုတွေနဲ့ပူပေါင်းရေးကိုပိတ်ပင်တာနှစ်နှစ်နဲ့စပတ်ဖုန်းအသုံးပြုတာပိတ်ပင်တာနှစ်နှစ်အစ္စလာမ်တော်လှန်ရေးတရားရုံးကဆုံးဖြတ်ချမှတ်လိုက်ပါတယ်မိုဟာမက်ဒီဟာလူခွင့်ရေးတက်ချွတ်လှုပ်ရှားသူဖြစ်ပြီးဝါရဖြန့်ချိမှုအာဏာပိုင်တွေကိုအသေးဖြတ်မှုနဲ့အကျဉ်းတောင်တွေအာခံမှုတွေနဲ့လောလောဆယ်နီဗင်အကျဉ်းတောင်ထဲမှာရှိနေပါတယ်လုံငရဲအနည်း20ပြည့်မှာသူမဟာထောင်ထဲဝင်လိုက်ထွက်လိုက်လှုပ်ရှားနေထိုင်ခဲ့ရတာပါအခုပြစ်ဒဏ်အသစ်ကဒီဇင်ဘာလ19ရက်နေ့မှာချမှတ်လိုက်တာဖြစ်ပြီးတရားစစ်ဆေးရမှာပါဝင်ဖို့မိုဟာမက်ဒီကညှင်းဆိုခဲ့တယ်လို့သူမရဲ့မိသားစုကဆိုပါတယ်ပြစ်ဒဏ်တွေစုပေါင်းလိုက်ရင်ထောင်ထဲ12နှစ် 3 လကျိန်းတာ154ချက်ရပ်ရွာအကျိုးဆောင်4လနည်းနည်းခီးသွားခွင့်ပိတ်လူမှုနိုင်ငံရေးအဆက်ဖြတ်2နှစ်ဖြစ်တယ်လို့လည်းမိသားစုရဲ့လူမှုစာမျက်နှာကပြောထားပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်တင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ချင်ရပါမယ်မွန်ပြည်နယ်ချက်မြော့မြို့နယ်ချက်မြော့အချင်းထောင်မှာထောင်နံတသက်ချမှတ်ခံထားတဲ့အစ္စလမ်ဘာသာဝင်အချင်းသားတဦးအချိန်မီဆေးကုသခွင့်မရတာကြောင့်တေဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက် PPNM ကထုတ်ပြန်ပါတယ်တည်ဆုံးသူဟာစစ်ချုပ်ရေးမှာရိုက်နှက်နှိပ်စက်ခံရတဲ့ဒဏ်တွေနဲ့2023ခုနှစ်နိုဝင်ဘာလကစပြီးကျန်းမာရေးဆိုးရွားလာခဲ့တာဖြစ်ပေမဲ့စစ်ကုသခွင့်မရခဲ့ဘူးလို့လည်းပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့နန်းလောင်တင်ပြပေးပါမယ်ရှင်။
တည်ဆုံးခဲ့သူဟာအသက်43နှစ်အရွယ်နိုင်ငံရေးအကျဉ်းသားကိုရာရှင်သို့မဟုတ်ဟာရှင်ဆိုသူဖြစ်ပြီးဇန်နဝါရီလ12ရက်နေ့ကကွယ်လွန်သွားတယ်လို့သိရပါတယ်။အစ္စလမ်ဘာသာဝင်ဖြစ်ပြီးတော့ပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းမှာသူ့ကိုပုံမှန်904မြင်းဆောင်50နှစ်ကာကြီးဆွဲချက်တွေနဲ့ထောင်ဒဏ်တသက်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။ တေဆုံးသူဟာစစ်ကြောရေးမှရိုက်နှက်နှိပ်စက်ခံရတဲ့ဒဏ်တွေနဲ့2023ခုနှစ်နိုဝင်ဘာလကစပြီးကျန်းမာရေးဆိုးဝါးလာခဲ့ပေမဲ့လည်းဆေးကုသခွင့်မရခဲ့ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကိုရဲ့ PPNM ကဦးဆောင်ကော်မတီဝင်ဦးတိုက်ထွန်းက VOA ကိုအခုလိုပြောပါတယ်
သူကဒီဘိုက်ရယ်ရင်ဘိုက်ရယ်ကအရန်အောင်တဲ့ဟာပေါ့နော်အရန်အောင်တဲ့စောင်းရည်လည်းဖြစ်မယ်ဆိုမှအဲဒီကတော့သူတို့တုံးတက်ခဲ့ကြတာပေါ့နော်တံပြန်ပေါ်လို့ပဲတုံးတက်တယ်အဲ့မှာသူမကြမကြထောင်ဆေးရုံမှာပေါ့နော်သူ့ကိုဆေးဝါးကူတာမှုပေးဖို့ဆိုမှသွားတင်ပြတယ်တင်ပြရင်မှသူကထောင်ဆေးရုံမှာနေလိုက်နည်းနည်းတက်တာလိုက်အဆောင်ပြန်ပို့လိုက်နေသူတို့နေလာတာပေါ့နော်အဓိကကျွန်တော်တို့စုံစမ်းရရှိတာကတော့သူ့ရဲ့ဒီဝန်တွင်းမှာပေါ့နော်ဥရီရောင်ရမ်းတာပေါ့နော်ရောင်ရမ်းပြီးမှအဲ့လိုမျိုးပေါ့ပုတ်လူနီနီပုံစံမျိုးပေါ့နော်အဲ့လိုမျိုးတွေဖြစ်တယ်လို့တော့ကျွန်တော်တို့စုံစမ်းသိရှိရပါတယ်ဗျာအဲသူ့မှာပေါ့နော်ယောဂအခမ်းမရှိဘူးခင်ဗျာကျွန်တော်တို့သိရတာစစ်ကြောရေးမှာသူရင်ဘက်နံရိုးတွေကြားထဲတွေကိုရိုက်နှက်ခံရတာ bike တွေကိုပေါ့နော်သူတက်နင်းခံရတာရိုက်နှက်ခံရတာသူခံခဲ့ရတယ်ဆိုတဲ့အကြောင်းကိုအဲသူနစ်ဆက်ရပေါ့နော်သူ့ရဲ့ဒီမိတ်ဆွေတွေသူရင်ခွင့်ခံရမျိုးရှိတယ်ပေါ့နော်မတက်တာမတက်တာတဲ့အဆုံးပေါ့အနာလည်းမပေါ်ဘဲနဲ့အတွင်းထဲမှာနေဖြစ်နေတဲ့ပြဿနာပေါ့နော်အပြင်မှာဒဏ်ရာမပေါ်ဘဲနဲ့ဆံဝင်တော့ပြလိုက်ဆံဝင်ရလည်းဘာမှမဖြစ်ပါဘူးဒီတိုင်းပဲဒီဆေးလေးတောက်လိုက်ဆိုမှအဲ့လိုမျိုးပါရာစီတမောလို့ဆီဗီလိုလောင်းနေပဲသူ့ကိုလေပတ်နေရပေါ့နော်အရင်မတက်တာချင်းချင်းဆေးရုံမှာခဏထားလိုက်ဆံဝင်နေကြည့်ပေးလိုက်ဒီလိုအနေနဲ့ပဲသူကတော့နေခဲ့ရတယ်အရင်ယောဂအခမ်းတော့မရှိပါဘူးခင်ဗျာသူ့မှာလေ
အချင်းထောင်ထဲမှာထောင်ဝင်စားပါဆဲပေးပို့တဲ့နေရာမှာနိုင်ငံညာဆေးဝါးတွေပေးပို့ခွင့်ကိုကန့်သတ်ထားသလိုအချင်းထောင်အတွင်းကုသမှုလုံလောက်စွာမရရှိတဲ့အတွက်ကောအရေးကြီးလှူနာတွေကိုအချိန်နဲ့တပြေးညီပြင်ပဆေးရုံစီကိုပို့ဆောင်ကုသခွင့်မရခဲ့တာတွေကြောင့်မှနိုင်ငံရဲ့အချင်းသားတွေမသေးသင့်ပဲတည်ဆုံနေရတယ်လို့ဦးတိုက်ထွန်းကပြောပါတယ်2023ခုနှစ်အတွင်းဆေးဝါးစောင့်ရှောက်မှုလုံလောက်စွာမရလို့တည်ဆုံခဲ့ရသူစုစုပေါင်းအယောက်20နီးပါးရှိခဲ့တယ်လို့သူကပြောပါတယ်။လက်ရှိမှာတော့အချင်းထောင်တွေဟာအဆိုးအဝါဆုံးလူအခွင့်ရေးချိုးပေါက်ခံရတဲ့နေရာတစ်ခုဖြစ်နေတယ်လို့လည်းပြောပါတယ်။
ကျမရေးတွေ့ပေါ့နော်ဆေးဝါးစောင့်ရှောက်မှုလုံလောက်စွာမရရှိခဲ့လို့တည်ဆုံတဲ့လူတွေကိုကျွန်တော်ပြုစုထားတာကိုမှပေါ့နော်ဒီနိုင်ငံတော်ကကျွန်တော်တို့ပြုစုထားတဲ့မြန်မာထောင်နေမှာဆိုရင်အချင်းအချင်းတို့စုစုပေါင်း18ယောက်ရှိခဲ့တယ်ဗျသူဥပပါမယ်ဆိုရင်အခုလောဆယ်ဆိုရင်ကျွန်တော်တို့19ယောက်ရှိပြီပေါ့နော်ဒီဇင်ဘာလတလထဲမှာပဲ4ယောက်တည်ဆုံခဲ့တယ်ပေါ့နော်အဲ့ဒီတည်ဆုံခဲ့ရဲမှလည်းအသက်ရွယ်ငယ်ရွယ်တဲ့အသက်20ကျော်ကနေပေါ့နော်40ကျားမှရှိရလူငယ်နဲ့လူလက်ပိုင်းတွေကတည်ဆုံကြတာများတယ်ယောဂါတွေကိုပြန်ကြည့်ရခါမှလည်းပေါ့နော်တယောက်ကတော့ကင်ဆာမှုလို့ဆုံးသွားတာကိုလက်ခံလို့ရပါမယ်ကျန်တဲ့သူတွေကကြတော့ပေါ့နော်ရိုးရိုးဝမ်းပြဝမ်းရှောင်းကနေဆုံးသွားတာရဲ့အကူကူချင်းအလျန်လွန်ကဲမှဆုံးသွားတာမျိုးတွေဖြစ်နေရပေါ့နော်ပို့ပြီးဆိုးရလာတာကတော့2024အစပိုင်းမှာလည်းကျွန်တော်တို့ဒါထောင်နေမှာပေါ့နော်ကျွန်တော်တို့ထပ်ပြီးမှမြင်တာရတာကအရင်နှစ်နဲ့မတူတာကဒီအမျိုးသမီးတွေကိုပါပေါ့နော်လေမိုင်းဆိုင်ရာနောက်ဆက်တာပေါ့နော်ကျွန်တော်တို့မရင်းချင်လို့ပဲပြတ်တက်မလို့လည်းရတာပေါ့အမျိုးသမီးတွေကလိုဆန်တာမပါပဲနဲ့သူတို့ရဲ့ကိုအင်္ဂါတွေပေါ့နော်သူတို့ရဲ့ဒီလေအင်္ဂါတွေကိုလက်တွေနဲ့နှိုက်ယူစစ်ဆေးတာတွေပေါ့နော်ဓမ္မနာလာချင်းမှာမဆောင်သူတို့စစ်ဆေးတာတွေကတော်လေးကိုမှဒီ2024အစပိုင်းမှာကျွန်တော်တို့မြင်လာရတယ်ပို့ပြီးကြုံလာရတယ်ဒါကတော့လက်ရှိပြင်ချင်းတွေဖြစ်တယ
်ပသိန်းတိုက်ဦးမြင်းချံမုံရွာမကွေးတာယာဝရီအင်းစိန်နဲ့ကလေးအချင်းထောင်တွေထဲကတည်ဆုံတဲ့ဖြတ်တွေအရာဒီစီးရင်ကိုအတည်ပြုထားတာလို့ပြောပါတယ်ကိုလိုနီခေတ်ကလေးကပြဋ္ဌာန်းထားခဲ့တဲ့အချင်းထောင်လက်ဆွဲဥပဒေအခန်း၈ပုံမှ39မှာအချင်းသားတွေရဲ့ဆေးကုသခွင့်ကိုနှောင့်နှေးကြံ့ကြာမှုမရှိဘဲကုသခွင့်ပေးဖို့ပြဋ္ဌာန်းထားပေမဲ့လက်တွေ့မှာမရရှိဘူးလို့အချင်းထောင်နဲ့နေဆက်သူတွေကထောက်ပြပါတယ်တည်ဆုံသူကိုရာရှင်ရဲ့အလောင်းကိုမိသားစုစီပြန်ပို့မပို့တော့အသေးစိတ်မသိရသေးပါဘူးဌာနပသက်လို့ကြိုက်မရောအချင်းထောင်နဲ့နေပြည်တော်ကအချင်းဦးစီးဌာနဘက်ကိုအချင်းချင်းဆက်သွယ်ခဲ့ပေမဲ့ပြန်လည်လက်ခံဖြေဆိုတာမရှိခဲ့ပါဘူး။အာနာသိန်းချိန်ကနေ2024ခုနှစ်ဇန်နဝါရီလ14ရက်နေ့အထိနိုင်ငံရေးအချင်းသား26,000နီးပါးရှိခဲ့ပြီးအခုလက်ရှိအချိန်ဒီဆိုရင်တော့နိုင်ငံရေးအချင်းသား2,000နီးပါးဖမ်းဆီးခံရတော့မယ်လို့ AAPP ကထုတ်ပြန်ထားပါတယ်။2023ခုနှစ်အတွင်းဆေးဝါးစောင့်ရှောက်မှုလုံလောက်စွာမရတဲ့အတွက်တည်ဆုံခဲ့ရသူစုစုပေါင်းကအယောက်20နီးပါးရှိခဲ့တယ်လို့လည်းပြောပါတယ
်။ကိုကန့်တပ်ဖွဲ့ဟာဒေတာရင်းစစ်ကောင်စီထုတ်ပြန်ထားတဲ့အမိန့်မှန်သမျှကိုပိတ်ဖြတ်ပြီးအထူးဒေတာကိုပိုင်အုပ်ချုပ်ရေးတည်ထူထောင်လိုက်ပါတယ်။ရှမ်းမြောက်ဒေတာမှာစစ်ကောင်စီနဲ့ညီနောင်သုံးဖွဲ့ကြားစစ်ရဲဆဲထားဖို့သဘောတူထားပေမဲ့နေဆက်ကုံတွေရေးတွေပုံမှန်ပြန်ဖြစ်လာဖို့တော့မလွယ်လှသေးဘူးလို့တရုတ်မြန်မာရေးလေလာသူဦးတန်းစွန့်နိုင်ကတော့ယူဆပါတယ်။ဦးတန်းစွန့်နိုင်ကိုမိုက်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ပုံတဲ့ရင်ကနေပြီးတော့ဟိုခွန်ကြားရှင်းရဲ့သားနေပြီးတော့အခုသူ့ဒေတာကိုအထူးဒေတာအခြေခံဒေတာတစ်အဖြစ်သူတို့တိမှတ်ပြုတယ်ဆိုတာကသူကဝါလို့ပြည်ငယ်လေးတောင်းလို့မရဘူး။တိုင်းလေတောင်းလို့မရတဲ့အခြေအနေဖြစ်တဲ့အတွက်မိုင်းလာလူပဲသူကသူ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့ရှိတယ်နယ်ပယ်လေးတစ်ခုကိုသူကထူထောင်ထားဖို့အဲ့ဒါကိုတရုတ်ကလည်းအားပေးမှာ
ဒီကိုကန့်တစ်ခုလုံးကိုပေါ့နော်သူတို့အရင်သူတို့ရီမန်းချက်အတိုင်းပြန်ရသွားပြီဆိုရင်နေဆက်ကုံတွေကိစ္စအခုကိုကန့်ပြန်ပြီးထိန်းချုပ်လိုက်ဆိုရင်အင်ဘက်ကဘယ်လိုဖြစ်မလဲ
နေဆက်ကုံတွေကိစ္စကဟိုတကယ်တမ်းဖြစ်ရှင်းမှုဆိုလို့ရှင်အရင်ဆုံးလာရှုပြဿနာဖြစ်ရှင်းရမှာဖြစ်ပါတယ်လာရှုကဒီရှေးမြောက်တိုင်းစစ်ဌာနချုပ်အပါဝင်လာရှုကစစ်ကောင်စီဝင်နေကျွန်တော်တို့ကျွန်တော်တို့ဟိုဟာလို့ကျွန်တော်တို့အကုန်ထွက်ပေးကြမယ်ဆိုလို့ရှင်အဲ့ဒီပြဿနာကိုဆွေးနွေးနေပါတယ်ဒါမဲ့လာရှုကိစ္စမပြတ်သားသေးပဲနဲ့တော့အဲ့ဒီအနေအထားကကျွန်တော်တော့မဖြစ်နိုင်သေးဘူးထင်ပါတယ်ဘာဖြစ်လို့လဲဆိုတော့လာရှုမှာဟိုဘောတုံးနေဆက်တွေ့နေတယ်လမ်းကြောင်းတွေအလုံးကအဲ့ဒီမှာသူ့ဆုံးနေတာဖြစ်တဲ့အခါကျတော့အခုချိန်ကတော့ကျွန်တော်တို့နဲ့စီးရီလုံချမ်းမှုတော့ညီသက်နေပြီတဆုံးကြပေါ့လာရှုဝိုင်းထားတဲ့အနေအထားမျိုးပဲအဲကျွန်တော်တို့ရှိပါလိမ့်မယ်လာရှုလောက်ကင်လို့ကျွန်တော်တို့စစ်ကောင်စီဘက်ကထွက်ခွာပေးတဲ့အနေအထားမျိုးတစ်ခုရောက်ပြီဆိုမှတရုတ်ရဲ့အုံသွေးရေးလမ်းကြောင်းပြန်ပြီးစဉ်းစားနိုင်မယ့်အခြေအနေရှိတယ်လို့ကျွန်တော်တော့တွေ့ဆပါတယ်ခင
်အဲ့တော့ဒီစစ်ကောင်စီဘက်ကရောလာရှုကိုသူတို့ဘယ်လိုကင်တွယ်မလဲလို့ဦးတန်းစိုးနိုင်တုံ့ပြန်လဲရှင
်လာရှုကိုစီးရီးရသိမ့်ပိုက်မှုဖြစ်လာရင်အဲ့ဒီဒေသတခုလုံးတော်တော်လေးကိုနော်ပြင်းထန်တဲ့တိုက်ပွဲတွေနဲ့ပြည်ပခါတွေဖြစ်လာနိုင်ပါတယ်လာရှုကအခုချိန်ထိလာရှုလေရင်ကွင်းကိုတုံ့နိုင်တဲ့အခြေအနေရှိပါလိမ့်မယ်မင်းအောင်နိုင်တို့ဘက်ကလည်းလာရှုမကြည်အတွက်ကတော့သူကတော့အတကူသူ့အနေနဲ့ကတော့အကျိုးပန်းမဲ့သဘောရှိတယ်။သူတို့ကအဲ့ဒီနေကြောင်းထိုးတဲ့ချက်ပြီးတော့လုပ်မယ်။လာရှုကိုလည်းစိတ်အင်အားတွေဖြစ်တင်းမှုတွေဆက်ပြီးလုပ်နိုင်မယ်ဆိုလို့ရှိရင်တော့လာရှုမှာလောပြင်းထန်တဲ့တိုက်ပွဲကြီးတရားပေါ်လာကြအကြောင်းရှိပါတယ်
တရုတ်အနေထားရောဘလို့အပြောင်းလဲတွေဖြစ်လာလဲသူကကြားဖြန့်ခိုင်းနေကိုနှိမ်နင်းမှုကိစ္စမှာသူတို့လိုချင်တလောက်ဖြစ်လာပြီလားသူတို့ရဲ့အဓိကရည်ရွယ်ချက်ပေါ့သူတို့အခုပါဝင်နေတဲ့ကိစ္စမှာတစ်ဖက်မှာရောရှင်းနေသူတို့နေဆက်မှာတည်ငြိမ်ရေးရတော့သူတို့ကလူလာရဆိုတဲ့အချက်ကတော့သူတို့အများရန်ပြောနေတာပေါ့နော်ဒါပေမဲ့တစ်ဖက်မှာကျတော့တကယ်တမ်းတရုတ်ကဘာကြောင့်ဒီလောက်ထိဟိုပါဝင်နေတာသူတို့လိုချင်တာမရသေးလို့လားဒါပေမဲ့ဘလို့သုံးသက်ပါလဲရှင်
ကျွန်တော်ကတော့ဟိုသူတို့လူကျင်တာမရသေးကြလည်းပါတယ်ပေါ့အဓိကသူတို့လူကျင်တာကဒီကုံသွေးစခန်းလေးခုလုံးကိုသူကတော့ပြန်ပြီးတော့ဖွင့်လှစ်ပြီးတော့အဲ့ဒီကျွန်တော်တို့မူဆဲမန္တလေးလမ်းကြောင်းကိုသူကတော့ရှင်းလင်းပေးစီချင်တာသူ့ရဲ့လက်တလောသူ့ရဲ့ဥတီချက်နဲ့သူရဲ့အကျိုးစီးပွားကာကွယ်ရေးအတွက်အဲဒီကိစ္စအဓိကပါစောစောကကျွန်တော်တို့ပြောဆိုနေကြတဲ့ BNRI လို့တော့ကျွန်တော်တို့ကြောက်ဖြူကြီးတက္ကလာယထာလန်ဆိုတော့ဒီနေ့ချိန်မှာသူတို့ဘာသာချုပ်တွေပဲချုပ်နေနေဘယ်လို့မှမဖြစ်နိုင်ဘူးဆိုတော့သူတို့သဘောပေါက်ပါတယ်အဲ့တော့ဆိုရာကတော့တရုတ်ရဲ့ဇာတ်ရောဥတီချက်ကကြားဖြန့်လုံကမဟုတ်တော့ဘူးကြပြန့်လုံငန်းပြီးတော့ပါနောက်တစ်ခုကဟိုကြပြန့်ကပယ်ဆောက်ချိန်တို့ကလည်းဒီဝါဘူကောင်ဒီတုန်းကဒီတုန်းကကျွန်တော်တို့ဟိုကျွန်တော်တို့ဝရမ်းထုတ်တူပါပဲသူတို့ကိုဝရမ်းထုတ်ပြီးတော့တဏီယာယာကိုသူတို့နော်ဟိုရွှေပြောင်းနေထိုင်ခွင့်ပေးလိုက်တယ်လို့ကျွန်တော်ကတော့သဘောပေါက်ပါတယ်နော်ဒီနေ့ခါလာမှလည်းသူ့အနေနဲ့သူလူချင်းတဲ့အနေထားတရားကိုခုလောက်ကရင်သိမ့်ပြီးတဲ့နောက်ပိုင်းမှာရသွားပြီကျင်းနဲ့လောက်ပြီးလူထင်ပါတယ
်သောတာရှင်တို့ခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကန်နီမနစ်ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေကိုတော့ VOE မြန်မာပိုင်းစီစဉ်ရဲ့ website စာမျက်နှာbami.voanews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့ထိုင်းဘက်မှာမြန်မာတချို့ဖမ်းခံရတဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်။ ထိုင်းမြန်မာနယ်စပ်တက်ခိုင်ဖူဖရာမြို့နယ်ဒင်မာဇန်ဝိုင်လာဆလီယနေ့ကမြန်မာဘက်ကနေဝင်လာတဲ့တရားမဝင်မြန်မာ25ယောက်ကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မတ်အေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်တက်ခိုင်ဖူဖရာမြို့နယ်ထဲကိုအစုလိုက်ပြုံလိုက်ဝင်ရောက်လာတဲ့မြန်မာ25ယောက်ကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းမိခဲ့ကြောင်းဒေသခံတဦးကပြောပြပါတယ်။
အမှ25ရောက်ပါလာတယ်မအဲဒီစာကသူကဒီခိုင်းလငံကျော်ဒီဘန်ကောက်အတွင်းပိုင်းနဲ့သူကဝင်မှုလို့တော့ဒီအဲ့ပေါ်ပါမျိုးနဲ့တည်းရဲတပ်ဖွဲ့ဝင်တွေအကုန်လုံးပေါ့နော်ဟိုဥစ္စာတွေပါတယ်မအဲ့ဒါသူတို့ဟိုပိတ်ပြီးဖမ်းလိုက်တာကြတော့ဒီလူ25ရောက်ဖမ်းပြီးရမိရမှာတချို့အဲ့ဒီပေါ်ပါကတွေပြောဆိုဆိုရင်ကျွန်တော်48ပတ်လို့ပါလို့အကုန်လုံးရောက်တယ်လူ48ပတ်ရောက်လို့ဆိုရှိတယ်အဲ့ဒီဘန်ကောက်သွားတဲ့လမ်းကြောင်းကကျွန်တော်တို့ဒီလိုဒုက္ခတဲ့ဆက်ကန်းနောက်ကျောဘက်ကတွေပြဖြတ်တတ်တာအဲ့လိုမျိုးရှိရင်လမ်းတရိုင်းတွေရှိတယ်နောက်ပြီးတော့တချို့ကျတော့ဒီဘက်တာဘက်ကတွေပြဖြတ်တတ်တာရှိ
အခုဆိုရင်နေ့စဉ်မြန်မာတွေဟာအစုဝင်းနဲ့လာရောက်နေကြတာဖြစ်ပြီးမြန်မာပြည်ထဲမှာခြံနေမြေတွေပေါင်ပြီးအလုတ်ကန်ရဖို့အတွက်လာကြသူတွေဖြစ်တယ်လို့လည်းပြောပါတယ
်ဒါတော့အဲပါလာနေတာပါတယောက်ပြန်ဆင်းသွားလို့ဆိုရင်10ယောက်လောက်ပဲပြန်ပါလာအဲ့လိုမျိုးဖြစ်တယ်ဒီမှာလူတွေကပုံပန်းတာသူတို့ကအရင်ကြီးတွေနဲ့ယင်းကြီးပြီးတော့လာခဲ့ပြီမလားထိုင်းမှာတချို့အလုံးမရတဲ့လူတွေကတပေါ်လုံးမရှိတဲ့လူတွေကတပေါ်အဲ့ဒါသူတို့မသိကြဘူးသူတို့ကတော့ယင်းတာတော့တက်နေတပိုးပဲယင်းပြီးတော့လာကြတာပေါ့အဲ့လိုပေါ့အဲ့ဒီချမ်းနဲ့ပေါင်ပြီးတော့လာကြတဲ့လူတွေတပေါ
်အခုဆိုရင်ဖမ်းမိသူတွေဟာထိုင်းနိုင်ငံအတွင်းပိုင်းကမြို့တွေစီကိုသွားရောက်အလုပ်လုပ်ကြဖို့အတွက်နေ့စဉ်လဲနေဆက်ဝင်ပေါက်တွေကနေလာနေကြတာဖြစ်တယ်လို့လည်းပြောပါတယ်
မြန်မာဝန်ကြီးရအဲ့တနေရာလည်းမဟုတ်ဘူးဘယ်အောက်ဘက်ကမဇူလီယန်ဘက်ကလည်းဝင်လာပဲဒီဘက်ကလည်းဝင်လာပဲမေဆောက်ဘက်ကဝင်လာပဲခေါ်ဘက်ကဝင်လာဝင်တဲ့အပေါက်ကြီးတော့အများကြီးပဲမှာ
မြန်မာနိုင်ငံထဲမှာနိုင်ငံရေးစီးပွားရေးအခြေအနေတွေကြောင့်ကိုအလုတ်ကန်အဆင်မပြေတာတွေကြောင့်ပါမြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံထဲကိုအလုတ်လုတ်ကန်ဖို့အတွက်လာရောက်နေကြတာဖြစ်ပါတယ်ပြီးခဲ့တဲ့2023ခုနှစ်အတွင်းမှာတော့မြန်မာနိုင်ငံသားတပေါင်းခွဲလောက်ဖမ်းဆီးခံရတယ်ဆိုပြီးအလုတ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင
်ထိုင်းနိုင်ငံကထီကိုမြန်မာပြည်တွင်းမှာရောထိုင်းနိုင်ငံမှာရှိကြတဲ့မြန်မာပြည်သားတွေရောစိတ်ဝင်တစားထိုးကြပါတယ်။လာမယ့်ဖေဖော်ဝါရီလကစပြီးထိုင်းထီလက်မှတ်တွေကို digital ထီပြောင်းလဲတော့မယ်လို့ထိုင်းသက်ဆိုင်ရာအာဏာပိုင်တွေကပြောဆိုလိုက်တာကြောင့်မြန်မာပြည်ရင်းကိုထိုင်းထီရောက်နေသူတွေနဲ့မြန်မာပြည်ရင်းကထိုင်းထီထိုးနေသူတွေအနေနဲ့ဘလို့တက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတာကိုမညွညွလင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ထိုင်းဆိုရဟာထီလက်မှတ်တွေကိုအွန်လိုင်းကနေဝယ်နိုင်မဲ့ digital ထီအဖြစ်လာမယ့်ဖေဖော်ဝါရီလမှာပြောင်းလဲရောင်းချဖို့စီစဉ်လိုက်ပါတယ်။တစောင်းကို80%သတ်မှတ်ထားတဲ့ထီလက်မှတ်ကိုဈေးပိုယူပြီးရောင်းနေတဲ့အပေါ်တိုက်ဖြတ်နိုင်အောင်2022ခုနှစ်ကတည်းကအွန်လိုင်း application ကနေမိတ်ဆက်ရောင်းချပေးခဲ့တယ်လို့ထိုင်းအစိုးရထီရုံး GLU ကဖော်ပြပါတယ်။ထိုင်းနိုင်ငံရဲ့ထီကမြန်မာပြည်ရင်းကရောထိုင်းမှာနေထိုင်ကြတဲ့မြန်မာပြည်သားတွေပါအထူးမြတဲ့ထီလေးဖြစ်ပါတယ်
။အာတမီးကအခုဆိုရင်ထိုင်းထီရောင်းတာ၄နှစ်နေပါလောက်ရှိပြီပေါ့เนาะအရင်တော့အဲ့လိုမပိုးရရုံပဲဆိုပြီးတော့ဒီလိုမျိုးပုံလေးနဲ့ရောင်းရမ်းနေအခုတော့တော်တော်ကြည်ကြည်ပြည့်ပြည့်ရောင်းဖြစ်နေတာပေါ့เนาะဟုတ်အဝဲလူအားကဘယ်လောက်ရှိတော့ဆိုအခုခင်မှာလူတွေကကြက်တဲနေကြတာဆိုတော့တနည်းများဟိုထီပေါက်မလားဆိုရဲအိမ်မက်ပေါ့ကိုကိုတိုင်းလည်းအဲ့လိုထိုးဖြစ်တယ်လို့အဲ့လိုအာဒီမြန်မာထီမထိုင်းထီမဘာထီမမဟုတ်ဘူးလို့ထီပေါက်များဆိုတော့ထိုးတဲ့ customer အများကြီးမြန်မာမှာရှိရပေါ့เนาะအဲမြန်မာပြည်သက်ကကြတော့တနည်းမှာသူတို့ကံကြမှာထီပေါက်မယ်ဆိုတဲ့အတွေးမျိုးလေးရှိရကြတော့လေဟုတ်အာလားနဲ့လားနဲ့ချီပြီးလူတမီးစီမောင်ကိုပဲလူပေါင်းတောင်းနဲ့ချီပြီးထိုးကြရမျိုးရှိရပေါ့နော်ဟုတ်ကဲ့
digital ထီအဖြစ်ပြောင်းလဲလိုက်တဲ့အခါတပိုင်းတနိုင်ထီလက်မှတ်ရောင်းနေသူတွေအခက်အခဲမရှိရအောင်အစိုးရထီရုံက iPad နဲ့ mobile phone တွေသုံးနိုင်အောင်ပံ့ပိုးပေးသွားဖို့စီစဉ်ထားတယ်လို့တာဝန်ခံတွေကပြောပါတယ်ထီထိုးသူတွေကလည်းလမ်းဘေးတပိုင်းတနိုင်ရောင်းသူတွေစီမောင် mobile phone တွေ iPad တွေကနေအရင်ထီစာရွက်ရွေးသလိုပဲစိတ်တဲ့နံပါတ်ရွေးပြီးဝယ်သွားနိုင်မှာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်။အခုလို digital ထီအဖြစ်ပြောင်းလဲလိုက်တာကမြန်မာပြည်ထဲကိုထိုင်းထီရောင်းနေသူတွေအတွက်ရောမြန်မာပြည်တွင်းကထိုင်းထီထိုးနေသူတွေအတွက်ပါထူးခြားတဲ့အခက်အခဲတော့ရှိလာနိုင်မှာမဟုတ်ဘူးလို့ငုကပြောပါတယ်။
အဲသူမှာတော့နှစ်ပိုင်းရှိမှာပေါ့နော်အဒီဟိုတချို့ကကြတော့အဲရှေးရိုးဆွဲရှိတဲ့ customer မျိုးတွေကြတော့လေဒီထီလက်မှတ်လေးကိုကာယူဖျားစုံဟိုတင်ထားမှအဲသူကထီပေါက်မယ်ဆိုတော့အယူရှိတဲ့ customer မျိုးတွေအတွက်တော့အဝယ်လူအားကြသွားနိုင်နေဆိုပေမဲ့လေအခုခေတ်ကတော့ဒီလူငယ်ပိုင်းဆိုင်ရာမှာ digital platform ကလည်းတိကျတာ ที่ร้านมีแต่ลาบอยู่ยังจีเซ็ตช่าอะไรสูตรเชียงจ้าแต่สามารถนับไปพิจารณาบ่เนาะเวลูอาร์รอจ้าตัวมันโผล่ว่าสูตรไรอ่ะที่สูตรเชียงตอนนี้ประมาณไหนแล้วมันเนี่ยใจเด็ดตัวเลยแล้วมันทุ่มไปบ่เนาะดิจิตอลเนี่ยใจเด็ดตัวเลยดิจิตอลพยายามไปทุ่มจังมาไปบ่เนาะดิจิตอลจ้าเรายังเนี่ยตัวเวเร่ตัวปูไปว่าเมียนเนี่ยบ่เพราะสิจ้าเราเลยตัวเรียกันหนีตัวยามไปบ่แล้วมันจ้าเราปูขายชิมเองดีบ้างก็ตัวขายตัวชิมเองเปลี่ยนปูขายชิมเองหัวปูขายมาเปลี่ยนตัวไอริสต์ตัวเด็ดตัวตะไลบ่เนาะถ้าเอาหมูชิ้นแล้วมันก็เลยมาไก่จีเชมาเลยกูยอมมือดิจิตอลตะคุกเอร์รับเชื่อตัวมาล่าสูบอยู่ตัวเด็ดก็สามารถมีเลยชิ้นไหนเนี่ยบ่เนาะไอจ้าเราไปแล้ว
အစိုးရထီယုံကတော့လမ်းပေါ်မှာတပိုင်းတနိုင်ရောင်းသူတွေကနေဈေးကိုအမျိုးမျိုးတောင်းယူတာမျိုးမဖြစ်ရအောင်လှုပ်ဆောင်တာဖြစ်ပြီးလာမယ့်ဖေဖော်ဝါရီလမှာ Digital ထီလက်မှတ်23သန်းရောင်းနိုင်မှုပြင်ဆင်ထားရင်နှစ်ကုန်ပိုင်းမှာတစ်လကိုစောင့်ရင်25သန်းကနေတန်း50အထိတိုးမြင့်ရောင်းနိုင်မယ်လို့လည်းဆိုပါတယ်ထိုင်းအစိုးရထီယုံဟာတရားမဝင်ထီကစားတာတွေကိုတိုက်ဖြတ်နိုင်အောင်သုံးလုံးထီကိုလည်းဒီနှစ်လည်းမှာမိတ်ဆက်ရောင်းချပေးဖို့ပြင်ဆင်ထားတယ်လို့ဖော်ပြထားပါတယ်ရှင်ကျမညညလွယ်မှာ
ကင်ညာနိုင်ငံမှာငှက်ဖျားချောင်နှစ်ဆင်လူပေါင်း1000ကျော်သေဆုံးနေတယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်ကမ္ဘာအပူချိန်မြင့်တက်မှုကြောင့်အပူလှိုင်းနဲ့ရေကြီးရေရှမ်းတာမျိုးလိုပြင်းထန်တဲ့ရာသီဥတုတွေကြောင့်ပေါက်လာစေတဲ့ကမ္ဘာအပူချိန်မြင့်တက်မှုဟာငှက်ဖျားပိုးသည်ဆောင်တဲ့အနက်ဖီလီချင်းတွေရဲ့ပြုတ်မှုနဲ့ရှင်တန်ရေးကိုလွှမ်းမိုးနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်ငှက်ဖျားရောဂါကူးစက်မှုကိုထိန်းချုပ်နိုင်ရေးအတွက်2024ခုနှစ်အတွင်းအာဖရိကမှာကာကွယ်ဆေးအသစ်နှမျိုးကိုစတင်ဖျက်ချနိုင်မယ်လို့လည်းညွှန်လင်းရပါတယ်။ AP သတင်းကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ်ရှင
်။ငှက်ဖျားရောဂါကူးစက်ခံခဲ့ရတဲ့အသက်86နှစ်အရွယ်ဝီလ်ဆန်မိုတီဟာအသက်မသေးရုံသမဲခံစားခဲ့ရသူဖြစ်ပါတယ်။သူမှာငှက်ဖျားရောဂါပိုးကူးခံထားရကြောင်းအီဆိုလိုဆေးရုံရောက်မှသိခဲ့ရတာပါ။ဒါပေမဲ့ဆေးရုံမှာလည်းပါဆေးမှမရှိတဲ့အတွက်အိမ်ပြန်ပြီးတော့ပုဂ္ဂလိကဆေးရုံကိုအိမ်ပေးပြီးတော့ကူးခဲ့ရတာပါ။သူကအခုလိုပြောပါတယ်
။ Anna con Perca ospedale. Nelle Perca ospedale si due villa nel Fagnua.
ဆေးရုံတော့သွားလို့ရတယ်။ဒါပေမဲ့အဲ့ဒီမှာညူနာတွေကိုကူးစားပေးဖို့ဆေးဝါးတော့မရှိဘူးဆိုတာကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်။ဒါကြောင့်အိမ်ပြန်ပြီးအပြင်ကဆေးရုံနဲ့ကူးစားခဲ့ရတာပါ။ကျွန်တော်မိတ်ဆွေတယောက်ကတော့ဆေးမကုနိုင်လို့ဖျားပြီးနှစ်ရက်သုံးရက်လောက်အကြာမှာဆုံးသွားပါတယ
်။မော်တီလိုပဲအသက်25နှစ်အရွယ်အလုတ်တင်သူနာဖြူကယ်ဗင်အိုကိုဘာကလည်းငှက်ဖျားကူးခံခဲ့ရပေမဲ့ဆေးရုံမှာဆေးမရှိတဲ့အတွက်အိတ်ဆိုင်ပြီးတော့အပြင်ဆေးခန်းမှာကုသမှုခံယူခဲ့ရတာပါ။အပြည်ပြည်ဆိုင်ရာ ILRI သုတေသနဌာနနဲ့ကင်ညာဆေးသုတေသနဌာနKEMRI ရောဂါဇွန်နိုတစ်ကူးစက်ရောဂါဌာနနဲ့ပူးပေါင်းပြီးဥတုရသည့်ပြောင်းလဲမှုကရောဂါပိုးမွားတွေတည်ဆောင်းလာကြတဲ့ခြင်းမျိုးစိတ်တွေအပေါ်ဘလောက်အတိုင်းအတာထိတည်ရောက်မှုရှိသလဲဆိုတာကိုလေ့လာခဲ့ကြပါတယ်။ ILRI ကနေရာပေါင်းစုံမှာစကန်တွေချပြီးတော့မိုးလေဝသပုံစံတွေကိုပါတွဲပြီးတော့လေ့လာခဲ့ပါတယ်။ILRI သူတေတီ James Agogo ကအခုလိုရှင်းပြပါတယ
် The reason why we've set up a weather station in this area to be able to capture
ကျွန်တော်တို့ဒီဒေသမှာမော်လီဝဒဌာနတစ်ခုတည်ထောင်ရတဲ့အကြောင်းရင်းကအပူချိန်ဆူထိုင်းစားလေတိုက်နှုံနဲ့လေလန်းကြောင်းတို့လိုမတူညီတဲ့ပတ်ဝန်းကျင်အခြေအနေတွေကိုမှတ်တမ်းတင်နိုင်မှုဖြစ်ပါတယ်အဲ့ဒီလိုရာသီဥတုအခြေအနေတွေကယောဂပိုးမွှားတွေတည်ဆောင်ထားကြတဲ့အခြေအနေနဲ့ဒီတဝိုက်မှာတွေ့နေရတဲ့ယောဂကူးစက်မှုအပေါ်မှာပါဘလောက်လွှမ်းမိုးနိုင်တယ်လဲဆိုတာကိုလေ့လာနိုင်မှုဖြစ်ပါတယ်
ဒါကြောင့်လဲ CDC မှာတုံးတဲ့အလင်းရောင်တဲ့ခြင်းတွေကို1600ဆင်ဖန်ယူတဲ့ဤတုံးပါတယ်။အဲ့ဒီ1600ထဲမှာခြင်းတွေကိုဆွဲဆောင်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ကိုတုံးထားပါတယ်။ဖမ်းမိခဲ့တဲ့ခြင်းတွေကိုတော့ KEMRI ဓာတ်ခွဲခန်းကိုပို့ပြီးတော့စစ်ဆေးပါတယ်။ဓာတ်ခွဲခန်းကပိုးမားဗေဒပညာရှင်ဂျိုအယ်လူတိုမေတ်ကအခုလိုပြောပါတယ
်။ And while the mosquitoes attract from the fields the transported
ဖမ်းမိထားတဲ့ခြင်းတွေကိုနိုက်ထရိုဂျင်အီးတဲ့ထည့်ပြီးခေရီ MRI ဓာတ်ခွဲခန်းကိုပို့ပါတယ်ဒီဒေတာမှာဘလို့ခြင်မျိုးစိတ်တွေရှိနေတယ်လဲဆိုတာအတိအကျသိအောင်ခုလိုလေ့လာနေကြတာပ
ါဘလို့ခြင်မျိုးစားလဲဆိုတာနဲ့ဘလို့ယောဂပုံမော်ရဲတည်ဆောင်ထားတယ်လဲဆိုတာကိုဓာတ်ခွဲခန်းမှာလေ့လာပါတယ်အာဖရိကဥချိုဒေတာမှာမိုးခေါင်ရေရှားမှုကြောင့်ပြည်သူတွေအတောကိုအတိဒုက္ခရောက်ခဲ့ရကြတာပါကင်ညာငှက်ဖျားကောင်စီရဲ့အကြီးအကဲအကြံပေးသူဖြစ်သူဝီလျံအခွေလီကအယ်နီညိုအပူလိုင်းရဲ့အကျိုးဆက်ကြောင့်မိုးတဲထန်စွာရွာသွန်းရာကခြေနေပေါက်ဖွားရာရေပေါ်နေရာတွေပေါက်ပေါက်လာပြီးငှက်ဖျားအပါဝင်ကူးစက်ရောဂါတွေတိုးပွားလာနိုင်တယ်လို့အခုလိုထောက်ပြပါတယ်
With increasing temperature with increasing amount of rainfall
ချင်းပေါက်ဖွားမှုပုံများလာပြီးချင်းပေါက်နိုင်တဲ့နေရာပုံများလာတဲ့အတွက်နှစ်ဖြားလိုမျိုးတွေးလွန်တုတ်ကွေးတို့လိုမျိုးနှစ်ဖြားလိုယောဂါတွေကူးဆက်နိုင်ခြင်းမြင်မှားလာပါတယ်။ဒါကြောင့်မို့လို့ယောဂါဖြစ်ပွားမှုတွေပုံများလာနိုင်ခြင်းရှိတာကိုတွေ့ရမှာပါ။အချိန်ကအစအုံပိုင်းမှာအာနေပြီးသိမဖွံ့ဖြိုးသေးတဲ့ကင်ညာမြောက်ပိုင်းလိုနေရာကဇမ္မာရေးစနစ်မှာအခက်အခဲတွေရှိလာမှာဖြစ်ပါတယ
်။ကမ္ဘာ့ဇမ္မာရေးအဖွဲ့ WHO ရဲ့2023ငှက်ဖျားယောဂါအစီရင်ခံစာအရပြီးခဲ့တဲ့2022ခုနှစ်အတွင်းကမ္ဘာ့တော်ဝန်ငှက်ဖျားယောဂါဖြစ်ပွားမှုပေါင်း149သန်းဝန်းကျင်ရှိခဲ့ပြီးတော့2019ခုနှစ်ကိုဗစ်ကပ်ယောဂါမတိုင်ခင်ကအချိန်ထက်16သန်းတိုးလာတာပါ။အာဖရိကမှာဖြစ်ပွားနေတဲ့ငှက်ဖျားယောဂါတိုက်ဖျက်ရေးအတွက်ငှက်ဖျားယောဂါကာကွယ်ဆေးတမျိုးကို WHO က2023ခုနှစ်မှာထောက်ခံအားပေးခဲ့ပါတယ်။ကမ္ဘာမှာငှက်ဖျားကူးစက်ခံရသူတန်း100ကျော်နဲ့သေဆုံးသူ4သိန်းဝန်းကျင်ရှိပြီးအာဖရိကတိုက်ကအများဆုံးဖြစ်ပါတယ်။ပထမဆုံးငှက်ဖျားယောဂါကာကွယ်ဆေးကို RDSS လို့နာမည်ပေးထားပြီး GSK ဆေးကုမ္ပဏီက Mosquirix နာမည်နဲ့ဈေးကွက်တင်ပါတယ်။ဒီဆေးရဆေးအာနိသင်က30ရာခိုင်နှုန်းထိရောက်မှုရှိတာကိုလေ့လာမှမှတွေ့ခဲ့ရပါတယ်။လက်ရှိ WHO ကထောက်ခံထားတဲ့ဒုတိယမြောက်ငှက်ဖျားကာကွယ်ဆေးကတော့ R21 Matrix M ဖြစ်ပါတယ်။ဒုတိယကာကွယ်ဆေး3ကြိမ်ရဲ့ထိရောက်မှုက85ရာခိုင်နှုန်းဖြစ်ပြီးဆေးအာနိသင်ကတစ်နှစ်လောက်အထိထိရောက်မှုရှိတာကိုလည်းလေ့လာမှမှတွေ့ထားပါတယ်။ငှက်ဖျားကာကွယ်ဆေးမျိုးစလုံးကိုတော့အာဖရိကတိုင်းနိုင်ငံတွေစီဒီနှစ်ထဲဖြန့်ဝေပေးနိုင်မယ်လို့လည်းမျှော်လင့်ရပါတယ်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ဘေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American အတန်ရဲ့2024ခုနှစ်ဇန်နဝါရီလ16ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ3049တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောက်သတင်းလှအစီအစဉ်တို့ကိုမကြာခင်မှာနားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့သတင်းထောက်မှတ်စုကိုနားဆင်ကြရပါမယ်။မြန်မာဆီရေးပြည်ပခါမှာစစ်ကောင်စီဘက်ကမြေပြင်ထိုးစစ်ထက်လက်နက်ချေလေးချောင်းတိုက်ခိုက်မှုတိုးမြင့်လှုပ်လို့ကလင်းငယ်များပြပါဝင်အရသာတည်ဆုံမှုတိုးလာနေပါတယ်။ခံပတ်မြို့ဤလေးချောင်းထိုးစစ်ကြောင့်ကလင်းငယ်ရဲ့အစုလိုက်တည်ဆုံခဲ့ရတာပါ။ရန်ကုန်ကပေးပို့တဲ့သတင်းထောက်မှတ်စုကိုကုသညို့ဦးတင်ပြထားပါတယ်ရှင
်စစ်တပ်ကအနာသိန်းကာလ3နှစ်နီးပါးရှိလာချိန်မှာမြန်မာနိုင်ငံအတွက်လက်နက်ကင်ပြပခါတွေအချိန်မြင့်တက်လာသလိုဖြစ်ပွားရာနေရာတွေကလည်းပိုပြီးတော့ကျယ်ပြန့်လာနေပါတယ်စစ်ကောက်စီကမြေပြင်စစ်စင်ရေးထက်လေကြောင်းအသုံးပြုမှုကိုပိုပြီးတော့တိုးပြီးလှုပ်ဆောင်လာနေတာပါအိန္ဒိယမြန်မာနယ်စပ်ခံပတ်မြို့နယ်တမိုင်ကွာရှိတဲ့ကနန်ရွာကိုဇန်နဝါရီလ9ရက်နေ့ပြီးခဲ့တဲ့တနင်္ဂနွေနေ့မနက်စောပိုင်းတုန်းကစစ်ကောင်စီကနေပြီးတော့လေကြောင်းတက်ခိုက်တာကြောင့်အရသာ18ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီထဲမှာကလင်းငယ်9ဦးပါပါတယ်။ကနန်ရွာမှာရှိတဲ့ခရစ်ယာန်ဘုရားကျောင်းနဲ့စာသင်ကျောင်းကိုပိတ်မထားတိုက်ခိုက်ရာကနေပြီးတော့အနီးမှာရှိတဲ့ရပ်သားတွေကိုထိမှန်တာဖြစ်တယ်လို့ဒေသခံပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ်။
ကနန်ကျွာရဲ့ဒီစာတင်ကျောင်းဖတ်တဲ့စာတင်ဖတ်ထက်တန်းခွဲစာတင်ကျောင်းပေါ်တော့စာတင်ကျောင်းအနောက်ကိုသူကဒီဟာပေါ့လေရင်လေးကျောင်းကပြတ်သွားတာပေါ့နော်ပင်ဆုံးက18ဦးရှင်အခုဒီအတူပြုထား18ဦးပေါ့တော့နမအင်မာဂျင်စီနေနဲ့ဒီထိခိုက်မှာဆေးဝင်တင်ထားတာ10ဦးလောက်ရှိရှင်အခုဒီမနေ့ကနေ့စာတင်အခုထုံးခွဲကောင်းဝင်နေရလို့ပါရှိရှင်သုံးမှားသွားတဲ့မှာတော့ကလေးတွေပါရပေါ့နော်ကလေးဟိုကကြပ်ကြလေးလေးရောင်းနေမှုကလေးသုံးရောင်းအဲ့တော့စာဆောင်သွားတဲ့ကလေးလေးပေါ့နော်ဒီကလေးလူဒီလူဆက်ဆက်ကနေမှာပါရရှင်ဟုတ်အခုထိထားတဲ့ဟာတော့ဒါလူလက်ပိုင်းမျိုးထိထားတာဟုတ်အဲ့ဒီပုံကျဲသွားနေရလူမျိုးရက်ကွက်ကျောင်းရဲ့အနောက်နောက်တစ်ခုကဟိုဟာဒီအမ်ဒီဇမ်နဲ့ဖျားကျောင်းပေါ့အဲ့ဒီကတနင်္ဂနွေနေ့လေတနင်္ဂနွေနေ့ကိုဒီ ဖျားချောင်းဆင်းတဲ့အချိန်တော့ပေါ့နော်အဲ့လိုအချိန်တော့မှာသူဖြစ်သွားတာ
အခုဒီတိုက်ခိုက်ခံရတဲ့ကနန်ကြီးရွာကခမ်းမမြို့နဲ့တမိုင်လောက်ကဝေးပြီးတော့ခမ်းမမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ပြီးတော့ပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေကြတာဖြစ်ပါတယ်စစ်ကောင်စီကတော့ခမ်းမမြို့နဲ့ကနန်ရွာကခရစ်ယာန်ဖျားချောင်းကိုလေချောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်မှုကြောင့်ကလင်းငယ်တွေအပါဝင်ဒေသခံအရပ်သားအများပြားသေဆုံးခဲ့တယ်ဆိုတဲ့သတင်းဟာသတင်းအမှားဖြစ်တယ်ဆိုပြီးတော့ညှင်းဆန်ထားပါတယ်ဒါပေမဲ့လည်းကလင်းငယ်တွေနဲ့သေဆုံးသူတွေရဲ့ရုပ်လောင်းတွေအဆောက်အုံအပျက်စီးမှတ်တမ်းဓာတ်ပုံတွေဒီလူမှုကွန်ရက်တွေနဲ့ဒေသတွင်းသတင်းတွေမှာဖော်ပြခဲ့ကြပါတယ်အမေရိကန်ပြည်သူ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးဖြစ်တဲ့ Lyndall Thomas Greenfield ကခံပတ်လီကျောင်းတက်ခိုက်မှုနဲ့ပတ်သက်လို့ဒီဖြစ်ရဟာမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာပြည်သူလူထုကြုံနေရတဲ့ထိတ်လန့်တုန်လှုပ်စရာနောက်ထပ်ဖြစ်ရတစ်ခုဆိုပြီးပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့နယ်ဘက်မှာလဲဇန်နဝါရီလ10ရက်နေ့ညပိုင်းကစစ်ကောင်စီရဲ့လေကျောင်းတက်ခိုက်မှုကြောင့်အရသာဒီ၄ဦးအ ਨੇ ဆုံးသေဆုံးခဲ့ရတယ်လို့ကိုကမီဒီယာမှာဖော်ပြထားပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုနှစ်ဆပိုင်းနဲ့ကဒီမကွေးတိုင်းမြိုင်မြို့နယ်နဲ့ရေစီယိုမြို့နယ်အဆက်မှာလဲကြုံတွေ့ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းဒဇယ်မြို့နယ်ကျွန်းလာမြို့အဆက်မှာရှိတဲ့စိန်နှန်းကြီးရွာကိုပြီးခဲ့တဲ့ဇန်နဝါရီလ၄ရက်နေ့နေ့လယ်ပိုင်းကစစ်တပ်ကနေပြီးတော့တိုက်ပွဲဖြစ်မှုမရှိဘဲနဲ့လေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံရဲသား9ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ဒဇယ်မြို့ခံတွေကပြောပါတယ်။စိန်နှန်းကြီးရွာစစ်တင်ကြောင်းကိုဘုံကျဲတဲ့ချိန်မှာစစ်တင်ကြောင်းအနီးကနေနေအပေါ်မှာကြက်ရုပ်ပေါက်ကွဲတာလို့ဒဇယ်မြို့ခံတအူးကပြောပါတယ
်။စိန်နှန်းရွာမှာလေကြောင်းတိုက်ခိုက်မှုလို့ဟောပါ2နာရီနဲ့မင်းနေလို့ဆာဝန်ကျမှုဒီတိုင်းပြစ်သွားတာပြစ်တော့ပိန်နှလုံးနေအိမ်နှလုံးကြီးလောင်ပြီးတော့ဟောဒီပြည်သူလည်းတော်ထိခိုက်ဒဏ်ရာရလောလောဆယ်ထိတော့သေဆုံးနေလည်းများနေအပြင်မှာ၅ဦးဒီဟိုဒီဖုံးချောင်းဘက်မှာ၂ဦးလိုကြားတယ်၂ဦးဆိုခုနကဘောနော်အဲ့ဒီနေနှလုံးနဲ့အိမ်ကြီးနာပြည်သူတွေကတော့ဟိုဒီတိုင်းထိတော်တော်ထိရဘောနော်ထိနာရဘောသူပေါင်ကိုင်းရဖုံးဆိုတော့ဒီလူရသားဒီလူတွေပဲထိခိုက်တယ်ဘာမှတိုက်ပွဲမရှိဘူးဒီမှာစာတင်ကောင်းကိုကျေးရပေါ့နော်စာတင်ကောင်းရှေ့ဘက်ကအိမ်နှလုံးထိရပေါ့
လက်လက်ကင်တိုက်ပွဲတွေမရှိပေမဲ့လည်းစစ်ကောင်စီရဲ့လေကြောင်းရန်ကြောင်းမလို့ရသားတွေသတိထားနေထိုင်နေရတဲ့အထက်ကရဏီဒုက္ခသည်တွေလည်းပါကြပါတယ်။ကရဏီဒေသမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေဟာအခုချိန်အထိကိုနေရက်ကိုမပြောင်းရဲဖြစ်နေကြတယ်လို့ဒမောဆုမြို့နယ်ပြည်သူ့ကော်မတီတပ်တာဝန်ရှိသူတူကပြောပါတယ
်။ခွေးရဲ့ပိုင်လို့ညင်နေတယ်ကျွန်တော်တို့တော့သူလေးနာကျဲလေးနေကြည့်ပြတော့သူ့ပုံမှာတော့အလုံးလုံးနေတယ်နေတိုင်းလူတွေနေရောညရောအဲဒါလောကောဒီမော့ဖူပေါ့နော်ဒီနားတရားသူ့အတူပုံမှာလည်းနေကြည့်ပြတယ်လူနေလာကျဲတယ်ပေါ့နော်ဒါတိုက်ပွဲမရှိလဲသူတော့လုံနေကြလုံပဲသူလုံနေတယ်သူ
စစ်ကောင်စီနဲ့အင်းအင်းရခိုင်တပ်တော်ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်မှာလည်းအခုလပထမပတ်ထက်မှလေကြောင်းရန်ကြောင်းရပ်သားသေဆုံးထိခိုက်မှုတွေရှိခဲ့ပါတယ်ကျောက်တော်မြို့နယ်အလဲကျွန်းကြီးရွာကိုစစ်ကောင်စီကနေပြီးတော့လေကျင်းနဲ့ဘုံကျဲတက်ခိုက်တာမို့လို့ရပ်သားတအူးတည်ဆုံပြီးတော့စစ်တအူးထိခိုက်တရားရတယ်လို့ဒေသခံတအူးကပြောပါတယ်
။နှစ်နာရီ30မိနစ်တိုးတွင်းမှာလေကျင်းနဲ့ဘုံကျဲလူတယောက်တည်တော့ရယ်ဘုံကျဲရဲ့အခါစစ်တယောက်ကတည်းရတော့တယ်။ကလေး3လခလေးတယောက်ရယ်နှစ်နာရီကလေးတယောက်ရယ်တရားပြင်းထန်ပြီးတော့ခြေကူးသခင်ကိုခင်ယူနေပါတယ်။
မန္တလေးတိုင်းဒေသကြီးကိုပြန့်နှံ့လာတဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရေးဟာလဲဒီအပိုင်းထဲမှာတအောက်တက်ဒီ TNL နဲ့မန္တလေးပြည်သူ့ကော်မတီတက်ဒီ PDF ပူးပေါင်းတက်တွေပြည်ဦးလီမြို့နယ်အစွန်ကကြောင်မဲလေးချေးရွာဒီစစ်ကောင်စီတပ်စခန်းကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ် TNL ထုတ်ပြန်ချက်ထဲမှာတော့နောင်ချိုမြို့နယ်ကြောင်မဲလေးချေးရွာလို့ဖော်ပြထားပြီးတော့ဒီလ9ရက်နေ့တိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်လေနဲ့8ချိန် MI-35 ရဟတ်ယာဉ်နဲ့3ချိန်လက်ရောက်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်တိုက်ပွဲမဖြစ်တဲ့နေရာတွေမှာလည်းစစ်ကောင်စီဘက်ကနေပြီးတော့လေကြောင်းအသုံးပြုတိုက်ခိုက်မှုတွေရှိတဲ့အခြေအနေကို PSLF TNLA ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်
အကြာရကတဲ့ကိုစစ်တပ်မရှိပဲနဲ့တိကောင်တိတကတိလေကြောင်းလိုင်းအတုံးပြုတ်ပြီးတော့မှဘုံကျဲတိုက်ခိုက်တာမျိုးတွေရှိတယ်။မနေ့ကဒီဘုံကျဲတိုက်ခိုက်တဲ့နေရာကကိုခိုင်တဲ့မှာရှိမယ်။ပြီးရင်လာရှိုးဘက်မှာရှိမယ်ပေါ့နော်။ပြီးရင်ဒီနောင်ရှိုးဘက်မှာလည်းရှိတယ်၊ဆမ်တချီမှာလည်းရှိမယ်။ပြမလို30ကျော်ပါ
။စစ်ကောင်စီဘက်ကအခုလိုမျိုးရပ်ဖက်စစ်ဖက်မခွဲဘဲနဲ့လေကြောင်းတက်ခိုက်မှုတွေလုပ်နေတာကြောင့်မလို့မြန်မာနိုင်ငံကိုလေယံစီတင်သွင်းမှုတွေမလုပ်ကြဘို့နိုင်ငံတကာမှာလည်းကန့်ကွက်လှုပ်ရှားမှုတွေရှိနေပါတယ်မြန်မာစစ်တပ်ဟာဆရာနာတင်းစကာလာကတည်းကအခုချိန်မှာအဖက်ဖက်မှာပိုးပြီးတော့ယူရင်းလာနေတယ်လို့တော်လိုင်းအင်အားစုတွေနဲ့စီးလိလသူတွေကသုံးသပ်ပါတယ် တစ်ဆက်ထဲမှာပဲမြေပြင်ထိ ंछ ုံမှုတွေအာရော့လာချိန်မှာလေကြောင်းတက်ခိုက်မှုတွေကိုပိုပြီးတော့အားပြုလာနေပါတယ်ဒီချင်းတွေကြောင့်ရတားထိခိုက်သေးဆုံးတဲ့ဖြစ်စဉ်တွေကလင်းငယ်တွေအခုလိုအစုလိုက်ပြုံလိုက်သေဆုံးရတဲ့ဖြစ်စဉ်တွေတိုးလာနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ကျွန်တော်သားညူပါ
ပြည်ရင်းမှာလက်နက်ကိုင်ပြိပခါတွေတိုးလာနေပြီးနိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေနဲ့လည်းရင်ဆိုင်နေရတဲ့စစ်ကောင်စီကကြောက်ဖြူစီမံကိန်းကိုအပူတပြည့်အကောင့်ထဲဖွင့်နိုင်ရေးကြိုးပမ်းနေပါတယ်။စီမံကိန်းရေးပွင့်လင်းမြင်သာမှုမရှိတာကိုထောက်ပြပြီးတရုတ်ရဲ့အကျွေးပြိမဲ့အရေးစိုးရိမ်ကြသလိုပဲဒေသခံတွေအကျိုးစီးပွားနှင်နာမဲ့အပေါ်မှာလည်းစိုးရိမ်နေကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာရှင်ရုံးနဲ့မြန်မာချာကြောက်ဖြူရင်းနဲ့စိတ်ကလုံငါဆောင်ရွက်ခွင့်နောက်ဆက်တွဲစာချုပ်ကို2023ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌနဲ့ကြောက်ဖြူအထူးစီးပွားရေးဆောင်ရင်းနဲ့စိတ်ကကုမ္ပဏီ CITIC Consortium ရဲ့တရားဝင်ကိုယ်စားလှယ်တို့လက်မှတ်ရေးထိုးကြပါတယ်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တလအကြာမတ်လအတွင်းမှာကျောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီကိုစစ်ကောင်စီကအသစ်ပြန်လည်ဖွဲ့စည်းခဲ့တာလို့ကျောက်ဖြူစီမံကိန်းတွေအရေးလစ်လာသူဦးထွန်းကြည်က VOA ကိုပြောပါတယ
်2021အာဏာသိမ်းပြီးလို့ဖေဖော်ဝါရီ1ရက်နေ့မှာအာဏာသိမ်းတယ်ဆိုတော့မေလမတ်လမှာဒီအထူးစီးပွားရေးဆောင်ကျောက်ဖြူအထူးစီးပွားရေးဆောင်ကော်မတီကိုပြန်ပြီးတော့ဒီအခုနတ်ဆက်ကကနေပြန်ပြီးတော့ဖွဲ့စည်းခဲ့တယ
်2022ခုနှစ်အတွင်းကြောက်ဖြူအထုစီပွားရေးဆိုစီမံခန့်ခွဲမှုကော်မတီကိုအသစ်ဖွဲ့စည်းခဲ့ပေမဲ့ဒီကော်မတီကနိုင်ငံအကျိုးစီးပွားကိုအဓိကထားညှိနှိုင်းနေတာကြောင့်နှစ်နှစ်တာကာလအတွင်းအချိန်ကျန်ကြပြီးအဆင်မပြေတာတွေကြောင့်အခက်အခဲတွေ့ရတယ်လို့ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်းကဇန်နဝါရီလ10ရက်နေ့မှာပြောပါတယ်ဒါကြောင့်လည်းဗဟိုကော်မတီအဆင့်ကတရုတ်မြန်မာနှစ်ဖက်လုံးအကျိုးရှိအောင်ဆွေးနွေးပြီးဗိုလ်ချုပ်မှုချင်းမြောင်လှိုင်းကိုတင်ပြအဲ့ဒီနောက်မှာလုပ်ငန်းကော်မတီဥဆောင်ညှိနှိုင်းတာကြောင့်2023ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာကြောက်ဖြူအထုစီပွားရေးဆောင်ရင်းနဲ့စိတ်ကစီမံကိန်းလုတ်ကင်ခွေသဘောတူစာချုပ်ရဲ့နောက်ဆက်တွဲစာချုပ်ကိုလက်မှတ်ထိုးနိုင်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်မြန်မာအထူးစီပွားရေးဆောင်ဆိုင်ရာဗဟိုအဖွဲ့ဥက္ကဋ္ဌဖြစ်တဲ့စစ်ကောင်စီရဲ့ဒုတိယအကြီးအကဲဒုတိယဘူချုပ်မှုကြီးဆိုဝင်ကကြောက်ဖြူစီမံကိန်းကိုအမြန်ဆုံးအကောင့်ထဲဖွင့်နိုင်ရေးလှုပ်ရှားဖို့လည်းတိုက်တွန်းပါတယ်။စီးပွားရေးပညာရှင်ဦးစိန်ချေကတော့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေအပါအဝင်နိုင်ငံတော်တိုက်ပွဲတွေကြောင့်စီမံကိန်းအကောင့်ထဲဖွင့်ရေးမှာလုံခြုံမှုကင်းမဲ့တဲ့အနေအထားလို့ VOA ကိုပြောပါတယ်
။မြန်မာနိုင်ငံဆစ်ဖြစ်နေလားအထူးသဖြင့်နော်ရခိုင်မှာအေးအေးပါဝင်နော်ဒီမြောက်ပိုင်းကစာဆစ်ဖြစ်တဲ့ကောင်မှာအသေးအံဖြစ်တဲ့အချိန်မှာသူကြည့်မှာပေါ့သူကဘယ်လိုလုပ်ပြီးတော့ဟေးမြန်မာလုပ်မယ်သူမှ security မရှိဘူးနော်မရေရာဘူးပေါ့ဗျာ
မြန်မာအထူးစစ်ပွဲရေးဆောင်ဆိုင်ရာဗဟိုလုံငါအဖွဲ့ရဲ့ဥက္ကဋ္ဌစစ်ကောင်စီဥက္ကဋ္ဌရုံးဝန်ကြီးဌာနနှစ်ရဲ့ပြည်ထောင်စုဝန်ကြီးဦးအောင်နိုင်ဦးကလည်းကြောက်ဖြူရင်းနဲ့စိတ်ကလုံငန်းဆောင်ရွက်ခွင့်စားချုပ်ရဲ့နောက်ဆက်တွဲစားချုပ်ဟာဆိုရင်တရုတ်ဘက်ကတောင်းဆိုတာမဟုတ်ပဲမြန်မာဘက်ကတောင်းဆိုတာဖြစ်တယ်လို့ပြောဆိုထားပါတယ်မူလစာချုပ်ပါအချက်တွေကမရှင်းတဲ့အချက်တွေကိုနှုံးနှစ်ဖက်လက်ခံဖို့ရှင်းရှင်းလင်းလင်းဖြစ်စွတ်တာလို့ဆိုပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။စီမံကိန်းအကောင့်ထဲဖော်တဲ့နေရာမှာတရုတ်မြန်မာနှစ်ဖက်လုပ်ပိုင်ခွင့်နဲ့ရှင်းရှင်းလင်းလင်းဖြစ်ဖို့ဖြစ်စွတ်တာသာဖြစ်ပြီးရှမ်းမြောက်ဖြစ်စဉ်တွေကြောင့်ရုတ်တရက်လောက်တာမဟုတ်ဘူးလို့လည်းပြောပါတယ်။အကောင့်ထဲဖော်ရဲ့အချိန်ကာလသတ်မှတ်ချက်ကို2023ခုနှစ်ဒီဇင်ဘာလ26ရက်နေ့ကစလို့18လတာထပ်မံတက်တန်းတူထားပြီးသမ္မတကာလအတွင်းလိုက်နာလှုပ်ဆောင်ရမယ့်ကိစ္စတွေမြင်းမြန်ဆန်းဆန်းလုပ်ကြမယ်ဆိုရင်တော့ကြောက်ဖြူစီမံကိန်းအကောင့်ထဲပေါနိုင်မယ်လို့စစ်ကောင်စီဒုတိယဝန်ကြီးချုပ်ကပြောပါတယ်။ကြောက်ဖြူစီမံကိန်းပါအသေးစိတ်အချက်လက်တွေမသိရတာကြောင့်စီမံကိန်းအကောင့်ထဲပေါတဲ့အချိန်မှာအကျွေးထောင်ချောက်ပြိနိုင်တဲ့ရေဆိုးရင်ချသလိုဒေသခံတွေအတွက်ညရာအလုတ်အကိုင်းဆုံးရှုံးနေကြတာတွေအတွက်လည်းစိုးရိမ်နေကြပါတယ်။ကျောက်ဖြူအထူးစီပွားရေးဆောင်အတွက်ညီအကထောင်ချီရထားတာလို့ကျောက်ဖြူစီမံကိန်းများအရေးဆောင်ကြည့်သူဦးထွန်းကြည်က VOA ကိုပြီးခဲ့တဲ့နှစ်အတွင်းကပြောပါတယ်စီပွားရေးပညာရှင်ဦးစိန်ချေကတော့
အကျွေးထောင်ချောက်ကလွတ်အောင်အစိုးရကပြင်ဆင်ချုပ်ထုတ်ခဲ့နော်ဒါကပြီးခဲ့တဲ့ဒီအာဏာပသိမ်းရင်မှလွတ်ခဲ့ပါဆိုတော့အခုလည်းပဲသူတို့ကလုံမယ်ဆိုအဲ့ပုံကလုံတယ်နော်အခုသတင်းစာရှင်းမလို့အချမ်းမြင့်တာပြောသွားတာပြည်သူကိုလည်းချမပြဘူး
အသေးစိတ်ချပြတဲ့အခါမှာတပ်ဆိုင်ရာတာဝန်ရှိတဲ့လူပညာရှင်တွေပြည်သူပြည်သားတွေကထောက်အကူကြည့်ပြီးမှတောင်းဆိုရမှာဟေးငါတို့ကတော့ဖြစ်နေနေနိုင်တယ်အချိုးစားပြည်သားတွေများအောင်လို့လုပ်ပေးပါတော့အတော့ဘယ်ရယူပါလဲသူတို့စီကမယူပါနဲ့တပ်သားယူပါဆိုတာမျိုးတွေမဖြစ်သင့်ဘူးနိုင်ငံအတွက်ရေးချတဲ့စီမံကိန်းကြီးတွေမှာနိုင်ငံရဲ့ငွေနဲ့ရှင်းလင်းမြှုပ်နှံဖို့တင်တယ်ရှင်းလင်းမြှုပ်နှံန
ကျွန်တော်တို့အာနာသိန်းနဲ့ကာလာခုဒီစစ်ပွဲမဖြစ်ခင်မှာတော့တနေ့ကိုဆီယမရဲ့export အန်ရဒေါ်လာ20ဘီလီယံ20.5ဖို့ပိုက်လောက်ရှိတယ်မနေ့ကအဲ့ဒီအချိန်မှာကျွန်တော်ပြန်သွန်းလာလို့ရှိတာအကုန်လုံးကိုကျွန်တော်ဆိုရမယ်အဲ့ဒီအနေနဲ့ချိုးစားတင့်တော်တဲ့ချိုးစားကိုကျွန်တော်တို့ကိုယ်ပိုင်ပတ်စံနဲ့ရင်းလို့မရနိုင်ဘူးလား
စာချုပ်အရာပထမဆုံးအကောင့်ထဲဖော်ဖို့သဘောတူထားတာကတော့မတေးကျွန်းရင်းတဲ့စိတ်ကမ်းဖြစ်ပြီးဒီရင်းတဲ့စိတ်ကမ်းနဲ့အတူမတေးကျွန်းရဲ့ရံဖြဲကျွန်းကိုဆက်တဲ့တံတားနောက်မတေးကျွန်းရင်းတဲ့စိတ်ကမ်းကနေကြောက်ဖြူစမှုစုံစီမံကိန်းကိုဆက်သွယ်ထားတဲ့လမ်းပိုင်းတို့ကိုစတင်လိုက်ပြီးဒီအတွက်လည်းမြေစမ်းတက်တဲ့လုပ်ငန်းတွေပြီးစီးနေပြီလို့ကြောက်ဖြူစီမံကိန်းများရဲ့စောင့်ကျင့်သူ
ကျွန်တော်တို့ရဲ့ဗီဒီယိုကျွန်းပေါ်ကရွာလေးရွာအင်ဂျီခုနှစ်ကျော်လူပေါင်း3000ကျော်တို့ဆက်လက်နေထိုင်နိုင်ရေးခက်ခဲသွားမယ်လို့လည်းဥထုံးကြီးကသုံးသပ်ပါတယ်။ကြောက်ဖြူရင်းနှီးစိတ်ကစီမံကိန်းတွေကိုမူလကရင်းနှီးစိတ်ကစေကူတီဆောက်ဖို့စီမံခဲ့ကြတာဖြစ်ပေမဲ့အကျွေးပြိမဲ့ရေဆိုးရင်ချင်တဲ့စိတ်ကနှစ်ခုထိရှော့ချတိဆောက်ဖို့ NLD မြို့သားဒီမိုကရေစီအစိုးရလက်ထက်မှာဆုံးဖြတ်ထားတာပါ။ဒေါ်လာတန်1300ကုန်ကြမဲ့မူလစီမံကိန်းကနေဒေါ်လာတန်1300စီမံကိန်းကိုရှော့ချထားတာလည်းဖြစ်ပါတယ်ရှင်။
VOA အမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီး ထိတ်ဆက်လိုက်တာနဲ့ ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာ3ပြည့်စုံပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးဖို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ။
ဟူတီသဘုံတွေရဲ့ရန်ကြောင့်ပင်လယ်ညီနဲ့အေဂျင်ပင်လယ်ခွေကိုကုန်းတင်သင်္ဘောကြီးတွေရှောင်ပြီးတော့သွားနေကြရပါတယ်။ဒါဟာကမ္ဘာရေချောင်းကုန်းသွယ်ရေးအတွက်ဘယ်လောက်ထိခိုက်တယ်လဲ။ထိခိုက်နေပါတယ်လဲဆိုတာကိုတော့ကုန်းသွယ်ရေချောင်းကျွမ်းကျင်သူကက်ပတိန်မျိုးမြင့်အောင်ကိုမတ်ဆုမြတ်မွန်ကမေးမြန်းပေးလူမှုစုရှုခဲ့အစီအစဉ်မှာတင်ပြထားပါတယ်ရှင်။
ကာဇာကမ်းရိုးဒေသမှာဖြစ်ပွားနေတဲ့စစ်ပွဲကြီးရက်ကနိုင်ငံတကာရေချောင်းကုန်သွယ်ရေးပေါ်အတော်ကြီးထိခိုက်နေပါတယ်။ဟာမတ်စစ်သွေးကြွားတွေပေါ်ထောက်ခံတဲ့ယေမန်နိုင်ငံကဟူတီသဘုံတွေကပင်လယ်အနီးနဲ့ဒီအေဒန်ပင်လယ်ခွေကိုဖြတ်သန်းသွားတဲ့ကုန်တင်သင်္ဘောတွေပေါ်တိုက်ခိုက်မှုတွေလုပ်နေတဲ့အတွက်ဒီကုန်တင်သင်္ဘောတော်တော်များများအဲ့ဒီလမ်းကြောင်းတွေကိုရှောင်ပြီးသွားနေကြရပါ ွေးနဲ့ပင်နယ်ဒီကိုမဖြစ်မနေဖြတ်တန်းသွားဖို့လိုပါတယ်။အခုတော့အဲ့ဒီလမ်းကြောင်းကိုရှောင်ပြီးတော့မှဒီကုန်တင်သင်္ဘောတွေဟာဒီအာဖရိကတိုက်ဘက်ကနေပတ်ပြတ်သွားနေရတဲ့အတွက်အချိန်ပုံကြသလိုကုန်ကြစိတ်တွေလည်းတက်ကုန်ပါတယ်။ဒီလိုဖြစ်နေတာကဒီကမ္ဘာကြီးကြောင်းကုန်ပိုင်းအပေါ်ဘလောက်ထိကြီးမားတဲ့ပြဿနာဖြစ်နေပါသလဲ။မတ်စကုန်တင်သင်္ဘောလုပ်ငန်းကြီးမှာကပ္ပတန်အဖြစ်လုပ်ခဲ့မှုတို့အရှေ့လေပိုင်းဒေသကာတာနိုင်ငံမှာဒီ10နှစ်လောက်နေထိုင်ပြီးတော့ရေချောင်းလမ်းပြပိုင်လော့အဖြစ်လုပ်ကဲ့ခဲ့မှုတဲ့ကပ္ပတန်မျိုးမြအောင်ကိုမေးကြည့်ထားပါတယ
်။အာရီဘီယန်ပင်လယ်ကိုရထွက်လာပြီးတော့ရေနံနေတင်ပြီးတော့ဥရောပတိုက်ကိုသွားတဲ့သင်္ဘောတွေရှိသလိုပင်လယ်နေထဲမှာရှိတဲ့ဆာဒီအာရေဗျားတို့ကထွက်တဲ့ရေနံနေကိုတင်ပြီးတော့အရှေ့ပြားပေါ့အာရှအရှေ့ပြားတရုတ်တို့ဂျပန်တို့စင်ကာပူတို့သွားတဲ့သင်္ဘောတွေလည်းရှိတယ်။နောက်တစ်ခါဟိုကော်ဒီနာသမောကြီးနေတခြားအထွေထွေကုန်တင်တဲ့သမောကြီးရလည်းပဲအရှေ့ပြားကကုန်တွေကိုဥရောပကိုပို့မယ်အဲဒါဥရောပကကုန်တွေကိုအရှေ့ပြားကိုပို့မယ်ဆိုရင်လည်းဒါဖြတ်ဆိုတော့ဒါအမတန်မဟိုအရေးပါတဲ့အရင်လဲခီးသွားလာများတယ်ဒီမော့သွားလာများတဲ့ရေလမ်းကြောင်းတစ်ခုဖြစ်ပါတယ
်ဆိုတော့ကိုမျိုးမြင့်အောင်ဆောဆောပြောခဲ့သလိုပေါ့နော်ဒီကမ္ဘာကုန်သွယ်ရေးကိုကြည့်လို့ရှိရင်ဒီအာရှထွက်ကုန်နေနောက်ဥရောပထွက်ကုန်နေနော်အဲ့ဒါတွေကိုဟိုအပြန်လှန်ဖို့တင်ပို့တဲ့နေရာမှာဒီဆူဝဲတူမြောင်းကနေပြီးတော့အထူးကဖြတ်ပြီးသူတို့ဖြတ်လန်းလို့တုံးကြတာဟုတ်ဆိုတော့အဲ့ဒီဆူဝဲတူမြောင်းဖြတ်ဖို့ဆိုရင်လည်းဒီပင်လယ်နီနဲ့ဒီအေဒင်ပင်လယ်ခွေးကိုမဖြစ်မနေသူတို့ကဖြတ်သွားရတာဟုတ်နော်တင်မောတွေကဆိုတော့အဲ့ဒါကြောင့်လဲဒီကုန်တင်တင်မောကြီးတွေကဒီလမ်းကြောင်းကိုသူတို့တုံးနေကြတာပေါ့လေဆိုတော့ကိုညိုမြင့်အောင်ကိုရာရဒီတင်မော့ကပ္ပတန်ဘဝနဲ့အဲ့ဒီနေရာတွေကိုမကြာခဏလဲဖြတ်ဖူးတယ်နောက်ဒီ
အရှိလေပိုင်းဒေသတွေကကတားနိုင်ငံမှာလည်းဒီ10နှစ်လောက်နေပြီးတော့ပေါ့နော်ဒီရေချောင်းတန်းပြပိုင်လော့အနေနဲ့လောက်ခဲ့ပြည့်ခါကြတော့အဲ့ဒီလုံချုံရင်ဘိုင်းနဲ့ပတ်သက်လို့ရှိရင်အဲ့ဒီဘက်ကဒီအရင်တည်းကပေါ့နော်သတိထားစရာဖြစ်တယ်လို့ပြောလို့ရပါရှင
့်ဟုတ်ပါတယ်ဟိုအရင်ပေါ့နော်အခုလိုမျိုးဒီဆာဒီအာရေဗျားနဲ့ယေမန်နဲ့နေစပ်စစ်ပွဲတွေမဖြစ်ခင်အချိန်တည်းကကဒီချိန်တော့ယေမန်ကတောင်းတမြောက်မပိုင်ခွဲခဲ့တော့နော်အဲ့ဒီချိန်လောက်တည်းကအဲ့ဒီနေရာလေးမှာကဘလို့ခေါ်မယ်စီအရာလှုပ်ရှားမှုတွေဖြစ်လာရှိရပေါ့နော်ကျွန်တော်တို့ဆိုသင်းမောင်းနဲ့ခောက်ခောက်ခါဖြစ်တယ်တစ်နှစ်ကို2ချိန်လောက်3ချိန်လောက်ဖြစ်တယ်ဆိုရှိပထမတစ်ခေါက်ဖြတ်သွားရင်ဥပမာနဲ့ပြောပထမတစ်ခေါက်ဖြတ်သွားလို့ရှိရင်ဟာအဲ့မှာလင်းရင်ကွင်းဆောက်နေမြင်ရတယ်အာနောက်၄-၅နှစ်လောက်နေလို့ရှိရင်အဲ့မှာလင်းမြန်လေးအတက်ဆင်းလောက်တာစတွေးရပြီးစစ်လင်းနေတယ်ပေါ့နော်တခါရေဒါစကန်နေဆောက်ထားတယ်တခါအဲ့လိုမျိုးလင်းရင်ပြေဒုံးဒုံးကြီးစခန်းနေပေါ့နော်မဆိုင်ဘက်ထရီစတေလင်းရင်ဒုံးကြီးစခန်းနေဆောက်နေတာမြင်ရတယ်ဒါပထမဖြတ်သွားမြင်ရတယ်အဲ့တော့ဟိုရင်လက်ထက်ကဟို USS Cole လို့ပါတော့ယေမန်မှာဘုံတိုက်ခါတဲ့အချိန်လောက်မှာပဲအဲ့ဒီအချိန်နဲ့ကမာချက်တမောတွေထပ်သွားတော့လှမ်းပြီးတော့ RPG နဲ့ပြစ်တယ်လို့သတင်းတွေကကြားတယ်ဒါပေမဲ့တမောတွေတော့မထီဘူးသူတို့လှမ်းပြစ်တာအယောင်ကြီးလို့ကြောက်တော့ RPG Rocket ကရေးထဲမှာပဲတမောမျိုးကရေးထဲမှာကြာသွားတယ်လို့ပါတော့အဲ့ဒီထက်ကပြဿနာကတော့နည်းနည်းတော့ရှိနေလို့ပေါ့နော်သူကဒီဟာကြီးကတကယ် CIA ရပေါ့နော်သူကလာပြီးတော့ဒုက္ခပေးနေကပ္ပကုံတွေရေချောင်းလမ်းကြီးကိုဒုက္ခပေးနေတဲ့နေရာကြီးဖြစ်နေပါတယ်
ဆိုတော့တက်ဆက်ထမေးစင်တာပေါ့နော်ဒီပင်လယ်နီနဲ့ဒီအေဒင်ပင်လယ်ခွေးကနေဖြတ်သွားတဲ့တင်မောတွေလုံခြုံရေးအတွက်ဆိုပြီးတော့မှဒီ American ရေတပ်ဦးဆောင်တဲ့ Operation Prosperity Guardian စစ်စေရေးဆိုပြီးတော့ဒီဇင်ဘာ16ရက်ပေါ့2023ဒီဇင်ဘာ16ရက်နေ့ကနေစပြီးတော့သူတို့လုပ်နေပါတယ်ဆိုတော့အဲ့လိုမျိုးဒီနိုင်ငံဆောင်ပါဝင်တဲ့ပေါ့နော်စစ်စေရေးရောဒီတင်မောတွေရဲ့လုံခြုံရေးကိုပေါ့နော်ဘလောက်ထိထိထိရောက်ရောက်လုပ်ပေးနိုင်မယ်လို့ထင်ပါတယ်ရှင့
်အဲ့လိုမျိုးပေါ့နော်အပြီးပြီးဆိုင်ရာရေတပ်တွေစုပါပြီးတော့ဒီရေချောင်းလမ်းကိုလုံခြုံရေးလုပ်ဖို့အတွက်လုပ်ခဲ့တဲ့ဟာဆိုမာလီယာအာမှာပင်လယ်သမားကိစ္စတော့လည်းသူတို့လုပ်ခဲ့ပါတယ်အတိုင်းတာတစ်ခုထိအောင်မြင်ပါတယ်ဒါပေမဲ့ဟိုပါဝင်တဲ့နိုင်ငံများဖို့လိုတယ်တင်မောစီးရင်များဖို့လိုတယ်ပေါ့နော်တင်မောနည်းနည်းလေးနဲ့အဲသွားသမားတင်မောအကုန်လုံးအကာအကွယ်ပေးဖို့အာတကယ်လို့အခုတင်မောဒီစင်းကသူတို့မှာတော့လာပြီးတော့အတိုက်ခိုက်ခံနေရပြီးကူညီပါဆိုလို့ရှိရင်လွှတ်ဖို့အတွက် resources ကတော့များများလိုတယ်ပေါ့နော်ဒီဆိုမာလီယာပင်လယ်သမားကိစ္စတော့ကကမ္ဘာလုံးနေပါလောက်ကအဲရေတပ်တမောတွေဒဇင်းဟိုဒဇင်းနဲ့စင်ဒဇင်းစင် contribute လုပ်ကြရဲဝိုင်းပြီးတော့ထည့်ကြရတော့ဝိုင်းကာကွယ်နိုင်တဲ့အတွက်ကြောင့်မလို့အထောက်အပံ့ရှိပါတယ်အဲ့တော့အခုလောက်တဲ့ဟာမှာလည်းကျွန်တော်အခုသတင်းထဲမှာတွေ့ရတော့စတော့စနေပြီအဲတင်မောစီးရင်နေနေသေးတယ်ပေါ့တင်မောစီးရင်များများထားနိုင်တော့ထည့်အပံ့ပုံများများရှိပါတော့
ကျွန်တော်အခုကတော့ဒီဂါဇာစစ်ပွဲချောင်းပေါ့နော်ဒီဟာမတ်စ်တွေကိုထောက်ခံတဲ့ဟူဒီတပုံတွေကတိုင်နေတာပေါ့လေအဓိကတော့အစ္စရေးကလာတဲ့တင်မောတွေကိုယူဆလို့ယူဆတဲ့ကုန်တင်တင်မောတွေကိုတို့ကအဓိကပြတ်မှတ်ထားပြီးတိုက်နေတယ်ဆိုတော့အခုကိုမျိုးမြင့်အောင်လိုက်ခဲ့မှုတဲ့ကပ္ပတန်လုပ်ခဲ့မှုတဲ့ဒီမတ်ဆိုလိုမျိုးကုန်တင်တင်မောလုပ်ငန်းကြီးအပါအဝင်ပေါ့နော်တင်မောလုပ်ငန်းတော်တော်များများအခုဆိုရင်အိမ်လမ်းလမ်းကြောင်းကိုရှောင်ပြီးတော့သွားနေကြပါပြီဆိုတော့ဒီကုန်တင်မောတွေကဟိုတခြားလမ်းကြောင်းကိုတုံးတဲ့အတွက်ကြောင့်မဟုတ်လို့ကုန်စည်နှုံးတွေပိုတက်ကုန်ပဲဆိုပြီးတော့လည်းတတိပေးမှုတွေကရှိနေတယ်လေဆိုတော့ဘာကြောင့်ပေါ့နော်ဘလောက်တက်သွားနိုင်တာလဲဆိုတာကိုလည်းရှင်းပြလို့ရမှာရှင့်
အလွယ်ပြောရလို့ရှိရင်ပေါ့နော်ဥပမာစင်ကာပူကနေပြီးတော့ရိုတက်တယ်မို့သွားမယ်တိမ်မော်ပေါ့စင်ကာပူစိတ်ခန်းနေပေါ့ရိုတက်တယ်စိတ်ခန်းသွားမယ်တိမ်မော်ကပုံမှန်အကြာဖြစ်ကွန်တီနာတိမ်မော်စင်းရစက်နှစ်ရက်နဲ့ရောက်မယ်ခီးပေါ့ဆူဝက်တူမြောင်းဖြတ်ပြီးတော့စက်နှစ်နဲ့ရောက်မယ်ခီးကခုဒီလမ်းကြောင်းကိုအနေရရှိလို့ရှောင်သွားခါကျတော့အာဖရိကကြီးကိုပတ်ပြီးတော့ဒီပတ်ကြီးပတ်သွားတဲ့ခါမှာ16ရက်19ရက်လောက်ကြာသွားနေတယ်ပေါ့တိမ်မော်ရဲ့ speed တစ်ခုနဲ့ခရောမသိအကြာမြင်ပြီဆိုတော့6ရက်လောက်ခီးကပူကြာရှည်သွားတဲ့ကြောင့်မို့ကုန်းစီစလဲတွေကိုကစားမရရှိရောက်ဖို့အတွက်လည်းအချိန်နောက်ကျသွားတဲ့ပြင်တေပိုးဆက်စရိတ်နော်တင်မောကအချိန်ကြာကြာမောင်းရတဲ့စီပူကုန်တဲ့စရိတ် insurance charges ဒီအမခံဂျီဒီကုန်တွေတင်လိုက်အမအကုန်လုံးကလိုက်တက်သွားတဲ့ကြောင့်မို့အဲ့ cost တွေအကုန်လုံးကိုတော့ carrier လို့ခေါ်တဲ့တင်မောတေဆောင်တဲ့တင်မောတွေကကာကူတင်တဲ့လူတွေပေါ်ကိုသူက charges ကိုပိုတောင်းတော့မယ်နောက်တစ်ခါဒီကာကူတွေကိုအမခံထားတဲ့အမခံကုမ္ပဏီကလည်းအချင်းပေါ်ကြတယ်ခီးပုံဝေးသွားတယ်ဆိုတော့အားကမ်းချေပို့တောင်းမယ်အဲ့တော့ cost အကုန်လုံးတက်လာတဲ့အကုန်လုံးကပစ္စည်းကိုလက်ခံရရှိရလူကလည်းပဲသူက cost အများကြီးပို့ပြီးတော့လူကြားစီတွေအများကြီးပို့ရတဲ့အကြောင်းမို့သူကလည်းပဲဒီ consumer တွေပေါ့နော်ပုံဆွဲသူတွေပြန်ရောင်းတဲ့ခါကျလို့ရှိရင်လည်းပဲသူကလည်းဒီဟာတွေလိုက်ဈေးပြီးတင်တော့မယ်ပေါ့နော်ချက်ချင်းလည်းငင်းတစ်လနှစ်လသုံးလတွင်မတိတာပဲမဲ့6လတစ်နှစ်ကြာလာတဲ့အချိန်ကျလို့ရှိရင်အဲ့ဒီအပေါ်ကုန်ကြစီတွေက customer တွေကိုလာပြီးတော့တက်ရောက်နိုင်ပါတယ်ဒီကတော့ကုန်စည်လုံးတွေတက်လာမှာပေါ့နော်ပစ္စည်းတွေအားလုံးဝယ်ယူတွေအားလုံးကအဲ့ဒီကုန်စည်လုံးတက်တဲ့ဒဏ်ကိုစားသုံးသူတွေအားလုံးကမျှဝေပြီးခံကြရတော့ပေါ့နော
်ကုန်သွယ်ရေးချောင်းကျွမ်းကျင်သူကပ္ပတန်မျိုးမြင့်အောင်ဖြစ်ပါရဲ့ရှင်ရေချောင်းကုန်သွယ်ရေးထိခိုက်နေတဲ့အတွက်ဒီကုန်စည်နှုတ်တက်တဲ့ဒဏ်ကိုစားသုံးသူတွေခံကြရမှာဖြစ်ပေမဲ့
ကုန်ချမ်းပြတ်ကုန်ကြောမထုတ်နိုင်တဲ့ supply chain ထိခိုက်တဲ့ပြဿနာထိတော့မဖြစ်နိုင်ဘူးလို့သူကခန့်မှန်းပါတယ်ရှင်ကျွန်မ
ဒိမန်နိုင်ငံမှာတော့နှစ်ပေါင်း50ချောအတွင်းပထမဆုံးအခြေဖြစ်ဘရင်သစ်နန်းဆက်ပါတယ်အမေရိကန်နာမည်ကျော်ဆိုတော့မင်းသမီးဂျီလိုဂီတာဗီဒီယိုကိုရုပ်ရှင်ဒိုလေးလိုဖန်တီးထုတ်လုပ်ထားပါတယ်ဒီလိုထင်ပေါ်ကြွကြားသူတွေနဲ့အနုပညာလောကသတင်းတွေကိုတော့မိုက်အေးသန္နာကျော်ကတက်တန်ရောင်သတင်းလွှာမှာတင်ဆက်ထားပါတယ်ရှင်
ဒေမန်နိုင်ငံမှာအရှေ့ဆန်မင်းသားဖရက်ဒရစ်ဇန်နဝါရီလ14ရက်နေ့ကဘီရင်ဖြစ်တဲ့နန်တက်လာပါတယ်။ဒါနှစ်ပေါင်း50ကျော်အတွင်းမှာဘီရင်တစ်တပါထိနေအရေးအရာကိုဆက်ခံတာဖြစ်ပါတယ်။မဲရော့ဖြစ်သူဒုတိယမြောက်မာဂရိတ်တာဘီရင်မကြီးထိနေကို52နှစ်အုပ်စိုးလာခဲ့ပြီးတော့မှသားတော်ဖြစ်သူကိုထိမွေနှမ်းမွေလှဲပြောင်းပေးမယ်လို့ပြီးခဲ့တဲ့နှစ်တစ်ကူးစိုးနေကမှကြေညာသွားတာပါ။သူ့ရဲ့သားတော်အကြီးဆုံးအရှေ့ဆန်မင်းသားဖရက်ဒရစ်အခုနန်တက်လာတော့ဒက်သမမြောက်ဖရက်ဒရစ်ဘီရင်ဖြစ်ပါတယ်။ဘီယန်ဖက်ဒရစ်အသက်55နှစ်ကဩစတြေးလျနိုင်ငံကအရက်သူမယ်ရီအလစ်ဇဘက်ဒေါ်နယ်ဆန်52နှစ်ကိုကျေးရွာမြောက်ထားတဲ့အတွက်ကြောင့်မလို့သူလည်းမိဖုရားဖြစ်လာပြီးတော့သူတို့မှာရင်သွေးလေးယောက်ရှိပါတယ်။ဒိမတ်နိုင်ငံကရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရအဖွဲ့ကနိုင်ငံကိုတည်ဝင်အုပ်ချုပ်တာဖြစ်ပြီးတော့ဘီယန်ကတော့ပါတီနိုင်ငံရေးမှာဝင်ရောက်မဆွတ်ဖက်ဖက်နဲ့နိုင်ငံအုပ်ဆောင်ဖြစ်နေထုံးနှန်းဆင်လာတာဝန်တွေကိုထမ်းဆောင်တာဖြစ်ပါတယ်ရှင်။နာမည်ကျော်ရုပ်ရှင်မင်းသမီးလည်းဖြစ်အဆိုတော်လည်းဖြစ်တဲ့ Jennifer Lopez ရဲ့အားလုံးမျှော်နေကြတဲ့တချင်းတဲ့ဂီတာဗီဒီယိုထွက်လာပါတယ်။တချင်းနာမည်က Can't Get Enough ဖြစ်ပြီးတော့သူ့ရဲ့တေးတပြားတဲ့ This Is Me Now အခုကျမဆိုတဲ့တေးတပြားမှာပါမယ်တချင်းမှာသူ့ရဲ့တချင်းတွေမထွက်တာ10နှစ်လောက်ကြာခဲ့ပြီးတော့မှအခုပထမဆုံးချိန်တချင်းတဲ့ထွက်လာတာဖြစ်ပါတယ်။
Till Death Do Us Part
အခုထွက်တဲ့တချင်းက2002ခုနှစ်ကထွက်တဲ့ This Is Me Then အဲ့ဒီတော့ငါကျမဆိုတဲ့တေးတပြားရဲ့နောက်ဆက်တွဲလည်းဖြစ်ပါတယ်။သူကဒီတချင်းအတွက်တေးသရုပ်ဖော်ရုပ်ရှင်ကားတို့လေးကိုလည်းဒီတချင်းဗီဒီယိုဖြစ်နေထုတ်လိုက်တာပါ။ This is me now a love story အခုကျမအချစ်ဇလန်းလို့နာမည်ပေးထားတဲ့ဒီဂီတာဗီဒီယိုကိုတော့ Director Dave Meyer ရိုက်ကူတာဖြစ်ပါတယ်။နာမည်ကြီးအဆိုတော်တွေဖြစ်တဲ့ Drake, Taylor Swift, Harry Styles, Coldplay တို့နဲ့အတူအလုပ်တွဲလုပ်ဖို့တဲ့ Director ပါ။ဒီဂီတာဗီဒီယိုကသူ့ရဲ့တေးတပြားတဲ့အတွက် travel video ဖြစ်ပြီးတော့တေးတပြားထွက်တဲ့ဒီနေ့တည်းမှာပဲ prime video line မှာထုတ်ဝေတာပါ ဟိုးရင်တော့သူ့ရဲ့ချစ်သူ Ben Affleck နဲ့ပြန်ပြီးပေါင်းစည်းမိကြပြီးတော့မှနောက်လက်ထပ်လိုက်တာတွေကိုခံစားပြီးတော့ဒီတေးတပြားကိုထုတ်မိတယ်လို့သူကပြောပါတယ် director လည်းဖြစ်ရုပ်ရှင်မင်းသားလည်းဖြစ်တဲ့သူ့ရဲ့ခင်မော Ben Affleck နဲ့ဂျီလိုနှစ်ဦးတွဲပြီးတော့ဇာတ်ညွှန်းရေးတာဖြစ်ပါတယ်အသက်54နှစ်ရှိပြီဖြစ်တဲ့ Jennifer Lopez ဟာတေးတပြားပေါင်းတန်း80ရောင်းချခဲ့ရပြီဖြစ်ပြီး Billboard Hot အဖြစ်ဆုံးတေးတရားဆင်မှာတော့နံပါတ်1ချိန်တဲ့သချင်လေးဘုတ်ပါပါတယ်။သူနောက်ဆုံးထွက်တဲ့ AK ဆိုတဲ့တေးတပြားကလွန်ခဲ့တဲ့9နှစ်ကထုတ်ခဲ့တာပါ။သူကဒီကြားထဲမှာတော့ Marry Me ဆိုတဲ့ရုပ်ရှင်ဇာတ်ကားအတွက်ရုပ်ရှင်သချင်လေးတည်ဆုပ်ခဲ့ပါတယ်ရှင်။
သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းချင်းချုပ်ကိုတလဲတင်ပြပေးပါမယ်။ရုရှားရဲ့တင်ကြိုသတိပေးထိန်းချုပ်လေယာဉ်နှစ်စင်းကိုယူကရိန်းလေတပ်ကပစ်ချလိုက်တယ်လို့ယူကရိန်းစစ်တပ်အကြီးအကဲကတနင်္လာနေ့မှာပြောပါတယ်။ရုရှားလေယာဉ်တွေဟာမိုင်လေးရအကွာမှာရှိတဲ့ရန်သူကိုသိရှိနိုင်ပြီးမြေပြင်ကတပ်တွေစီကိုသတင်းပေးပို့နိုင်ပါတယ်။ယူကရိန်းမှာရှိတဲ့ရုရှားတပ်တွေကိုလှုပ်ရှားရမှာဒီလေယာဉ်တွေကိုမရှိမဖြစ်အရေးပါပါအသုံးပြုခဲ့တာပါပြက်ကျသွားတဲ့ဆိုတဲ့လေယာဉ်နှစ်စင်းကတော့ A50 အမျိုးအစားနဲ့ IL22 အမျိုးအစားထောက်လှမ်းရေးလေယာဉ်တွေဖြစ်ကြပါတယ်ရှင်လက်ရှိအချိန်ဟာဂါဇာမှာဆစ်ဆင်နေတာကိုရှော့ချရမယ့်အချိန်ဖြစ်တယ်လို့အမေရိကန်သမ္မတအင်ဘျူရိုကတင်းနှင်းကနေနေမှာပြောပါတယ်ဣသရေလခေါင်းဆောင်တွေကဟမတ်စစ်သွေးကြွအုပ်စုအပေါ်စစ်စင်ရေးကိုဆက်လက်တိုးမြှင့်စစ်ဆင်မယ်လို့ပြောနေတဲ့အချိန်မှာအခုလိုပြောဆိုချက်အင်ဂျူရောကထွက်လာတာပါဒီပြောဆိုချက်ကရက်တရာဖြစ်မှာအမေရိကန်နဲ့ဣသရေလအမြင်ကွဲပြားနေတာကိုလည်းပြသနေပါတယ်ဣသရေလတပ်ဖွဲ့တွေကဂါဇာမှာတနင်္လာနေ့ကလေချောင်းကနေဆက်လက်တိုက်ခိုက်နေကြပြီးမနေ့ကလူ130ကျော်သေဆုံးခဲ့တယ်လို့ဟမတ်ရဲ့ကျန်းမာရေးဌာနကပြောပါတယ် ဂါဇာတောင်ပိုင်းခရင်နစ်ဒေတာကလည်းနဲ့တူလောက်ရနေရာကို၄ချောင်းကရောမြေပြင်ကပါတိုက်ခိုက်ဖျက်ဆီးခဲ့ပြီးဂါဇာမြောက်ပိုင်းမှာတော့စစ်သွေးချ၅ယောက်သေဆုံးတယ်လို့အစ္စရေးစစ်တပ်ကပြောဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောက်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ BOE ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 30တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ BOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you type ပါရှင်။